မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။ကိုယ်စိတ်နှင့်ဖြာကျန်းမာချမ်းသာကြပါစေ။ကျွန်တော်တို့အခုဒီမှာစိတ်ပိုင်းနဲ့ပတ်သက်ပြီးတော့လေ့လာကြတဲ့နေရာမှာအခုကျွန်တော်တို့တတိယတလွှာထိရောက်သွားပြီပေါ့နော်။တတိယတလွှာမှာဒီနေ့အာကုသိုလ်စိတ်12ပါးရဲ့တစ်ဆက်တည်းသင်္ကေတခြင်းပုံစံဆင်နေတဲ့အတွက်ကာမဒေါသ24ရဲ့ကိုကျွန်တော်တို့ဒီနေ့ဆွေးနွေးစတင်သွားပြီ။အဲ့တော့ဓမ္မမိတ်ဆွေတို့ဒီနေ့ကစပြီးတော့အင်္ဇာလေးတွေစပေးပါတယ်နော်။ဒါကြောင့်ကျွန်တော်တို့ exercise book လေးတုပ်ထားပေးပါ။ထားပြီးတဲ့အခါမှာဓမ္မမိတ်ဆွေတို့ခုဒါလောဘမှုစိတ်ရှစ်ပါးကိုကျွန်တော်တို့ဟိုဘက်မှာပထမအလွှာနဲ့တတိယအလွှာရဲ့ထူးခြားချက်ကလေးဒါလေးနည်းနည်းပြောချင်ပါတယ်။ကျွန်တော်တို့စိတ်ပိုင်းကိုလေ့လာသင်ကြားတဲ့အခါမှာစိတ်ပိုင်းမှာအလွှာ3မှာရှိပါတယ်။ပထမတလွှာကိုဆိုသွားတဲ့နေရာမှာလောဘမှုစိတ်ရှစ်ပါးဒေါသမှုစိတ်2ပါးမောဟမှုစိတ်2ပါးကန့်လန့်ကြည့်သွားပါတယ်။ဘောင်းအာဟုသူစိတ်12ပါးယူသွားတယ်။နောက်တစ်ချောင်းဆင်းသွားတယ်အာဟုတလဝိဘေစိတ်9ပါးအာဟိကုတလဝိဘေစိတ်10ပါးအာဟိကရိယာစိတ်3ပါးတဲ့တဲ့ကြီးပြန်သွားလိုက်တယ်ဟိုဘက်မှာအာဟိစိတ်18ပါးပြီးသွားတဲ့အာဟုသူစိတ်12ပါးရယ်အခုပေါင်းလိုက်တဲ့အာဟိစိတ်18ပါးရယ်နှစ်ခုပြန်ပေါင်းလိုက်တော့အာသောဗနာစိတ်30အဲ့တော့ဓမ္မမိတ်ဆွေများသတိထားကြည့်ဖို့ရမှာပထမတလွှာကိုဆိုသွားတဲ့အခါမှာကျမတို့တွေဒေါင်းလိုက်ဆိုပြီးလို့ရှိရင်အဖြေကိုသိချင်းကန့်လန့်ပြန်ပြန်ပေါင်းသွားတယ်ဒုတိယတလွှာဒုတိယတလွှာကြတော့ဆိုခဲ့ပြီးသောစိတ်တွေ89121ကိုစိတ်အမီ4မျိုးနဲ့ပဲခွဲဆိုသွားမယ်အဲ့ဒီဆိုခဲ့ပြီးတဲ့ပေါင်းခဲ့ပြီးတဲ့စိတ်တွေထဲကအာကုသိုလ်ဆိုင်ရာဆွဲထုတ်သွားမယ်ကုသိုလ်ဆိုင်ရာဆွဲထုတ်သွားမယ်ဝိဘက်ဆိုင်ရာဆွဲထုတ်သွားမယ်ကရိယာဆိုင်ရာဆွဲထုတ်သွားရင်ဆိုခဲ့ပြီးသောစိတ်ပေါင်း89စိတ်အချင်း89စိတ်အချင်း121ပါးမှာအာဟုသူစိတ်ဘယ်နှပါးလဲလို့ဆိုသွားတဲ့အခါမှာအာဟုသူရဲ့အောက်တက်တဲ့ဆွဲချလိုက်တဲ့အခါလောဘမှုသင်္ကေတလေးတွေတွေ့ကြပြီ။သင်္ကေတတွေ့တဲ့အခါမှာဒုတိယတလွှာရဲ့ပုံစံကအာဟုသူဆိုတဲ့ခေါင်းစဉ်အောက်မှာသင်္ကေတတွေ့မယ်။သင်္ကေတတွေ့တဲ့အခါမှာအဖြေကိုကျမတို့ကြည့်တဲ့အခါမှာသင်္ကေတရဲ့မိမိတို့ရဲ့ဓမ္မမိတ်ဆွေများဘက်ကဆိုလို့ရှိရင်ဒါဒီဘယ်ဘက်ကိုပြန်ကြည့်ရလဲ။ဟုတ်ပါလား။ဘယ်ဘက်ကိုကြည့်ရလဲ။ပထမတလွှာကြတော့ကျမတို့ကကျမတို့ဇယားရဲ့မိမိတို့ရဲ့လက်ဝဲဘက်ကနေပြီးတော့မှလက်ရာဘက်ကိုသွားထားတယ်။ဒုတိယတလွှာကြတော့ကျမတို့ကစိတ်အမိကိုအာဟုသူစိတ်၊ကုသူစိတ်၊ဝိဘက်စိတ်၊ကရိယာစိတ်ရယ်လို့စိတ်အမိ၄မျိုးပဲယူမှဖြစ်တဲ့အတွက်ကြောင့်အာဟုသူဆိုင်ရာခေါင်းစဉ်ရဲ့အောက်တက်တဲ့မှာကျမတို့ကသင်္ကေတတွေ့ပြီ။သင်္ကေတတွေ့တဲ့အခါမှာကျမတို့ကဒီသင်္ကေတတွေဘာလဲတဲ့ကျမတို့မစမ်းစစ်သေးဘူး။သင်္ကေတတွေ့လို့ရှိရင်မိမိတို့ရဲ့ဘယ်ဘက်ကိုကြည့်လိုက်ရင်အဖြေပြန်တွေ့တယ်။ဒါဆိုရင်အာဟုသူစိတ်၁၂ပါးသင်္ကေတတွေ့တယ်။မိမိတို့ရဲ့လက်ဝဲဘက်ကိုကြည့်လိုက်တော့ဒေါသမှုစိတ်10နောက်တစ်ခါနောက်တစ်ခွက်ကြည့်တော့လည်းရှိသေးတယ်ကြည့်လိုက်တော့ဒေါသမှုစိတ်2နောက်တစ်ခွက်ကြည့်ပြန်တယ်ဘေးကိုကြည့်လိုက်တော့မောဟမှုစိတ်2အာဟုသူဆိုင်ရာမှာဒီ3ခွက်ကလွဲ၍အခြားဘာမှမရှိတော့တဲ့အတွက်အာဟုသူစိတ်ပေါင်းဘလောက်လဲဆိုရင်အဖြေကပထမတလွှာတော့ကလောဘမှု10ဒေါသမှု2မောဟမှု2ဒီဘက်သွားလိုက်ရင်ဘောင်းအာဟုသူစိတ်10အခုဒီလိုကြည့်မှာမဟုတ်တော့ဘဲနဲ့အာဟုသူဆိုင်ရာမှာသင်္ကေတ3ခုရှိတယ်မိမိတို့ရဲ့လက်ဝဲဘက်မှာအဖြေရှိတယ်အလုံးပေါင်းကိုလိုချင်ရင်ထောင်လိုက်ဆွဲချလိုက်တဲ့အခါမှာ7နှစ်ဆိုတာတွေ့တယ်အဲ့ဒီ7နှစ်ဒီအာဟုသူဆိုင်ရာ12ပါးဖြစ်သွားတယ်ကုသိုလ်ဆိုင်ရာကြည့်တော့မယ်ဆိုရင်ကုသိုလ်ပိုင်းဆိုင်ရာမှာကြည့်ရင်ကွက်လန်နေရာတွေမှာကျမတို့ကဘာမှမရေးထားရင်မရှိလို့ဆိုတာသိရမယ်နောက်တစ်ခါပထမဆုံးကုသိုလ်လိုင်းတည့်တဲ့မှာကြည့်ရင်ပထမတစ်ကြောင်းသွားတွေ့ပြီသင်္ကေတအဖြေသိကြည့်ရင်လက်ဝဲဘက်မှာကြည့်လိုက်တော့မဟာကုသိုလ်10နောက်တစ်ခါသင်္ကေတတွေ့ပြန်တယ်ကျမတို့ကဘေးကိုကြည့်တော့ရူပဝဆရာကုသိုလ်စိတ်5ပါးအောက်တစ်ခါတစ်ခွက်မှာသင်္ကေတတွေ့ပြန်ပြီအဖြေပြန်ကြည့်အရူပဝဆရာကုသိုလ်စိတ်4ပါးနောက်တစ်ခါဆက်ကြည့်တယ်သင်္ကေတတွေ့ပြန်တယ်ဘေးကိုကြည့်လိုက်တော့လောကုတ္တရာကုသိုလ်စိတ်အကျဉ်း4ပါးနောက်တစ်ခါဆက်ကြည့်တယ်သင်္ကေတတွေဆက်ကြည့်လိုက်တဲ့အခါကျတော့သောတာပတိမေငါသဂရာဂါမိမေငါအနာဂါမိမေငါအရဟတ္တမေငါပေါင်းလိုက်လို့ရှိရင်ဒါဒီပထမတလွှာတော့ဆိုခဲ့တယ်မက်ဆေ့အကျယ်20ကျမတို့သင်ခဲ့တယ်မက်ဆိုတာဒီလောကုတ္တရာကုသိုလ်ဆိုတော့မက်ဆေ့အကျယ်20ဆိုတာလောကုတ္တရာကုသိုလ်စိတ်အကျယ်20နဲ့အတူတူပဲနောက်ပိုင်းဘာမှမရှိတော့ဘူးဒါဆိုရင်ဆိုခဲ့ပြီးတယ်ကုသိုလ်ပိုင်းဆိုင်ရာကိုကြည့်လိုက်တဲ့အခါမှာပါတဲ့စိတ်တွေကိုသတိပြန်ထားကြည့်လိုက်ကုသိုလ်ကုသိုလ်ဆိုတဲ့နာမည်ပါဖို့ပါရမယ်ဒါကြောင့်ကြည့်လိုက်တော့ပထမတစ်ခွက်ကိုကြည့်လိုက်တော့မဟာကုသိုလ်စိတ်10ပါးဒုတိယတစ်ခွက်ကိုကြည့်လိုက်တော့ရူပဝဆရာကုသိုလ်စိတ်5ပါးတတိယတစ်ခွက်ကိုကြည့်လိုက်တော့အရူပဝဆရာကုသိုလ်စိတ်4ပါးသရုတ်ထအခွက်ကိုကြည့်လိုက်တော့လောကုတ္တရာကုသိုလ်စိတ်အကျဉ်း၄ပါးနောက်တစ်တွဲကြီးကိုကြည့်လိုက်တော့လောကုတ္တရာကုသိုလ်စိတ်အကျဉ်း20ဆိုတော့စိတ်တွေကိုပေါင်းတဲ့အခါမှာလောကုတ္တရာကုသိုလ်စိတ်မှာအကျဉ်းလည်းရှိတယ်အကျယ်လည်းရှိတယ် အကျေရောအကျေရောနှစ်ခုပေါင်းယူထုံစံမရပေါင်းရင်ထက်ကုန်မှာပေါ့ထက်ကုန်မယ်ဆိုတော့လောကုတ္တရာကုသိုလ်စိတ်အကျင်းလေးပါးကိုထည့်ပေါင်းလိုက်တဲ့အချိန်မှာလောကုတ္တရာကုသိုလ်စိတ်အကျေ20ခဏခြံလိုက်နောက်တစ်ခါလောကုတ္တရာကုသိုလ်စိတ်အကျေ20ကိုပေါင်းမယ်ဆိုရင်လောကုတ္တရာကုသိုလ်စိတ်အကျင်းကိုတစ်ခါခြံလိုက်ဆိုတော့ဒီကုသိုလ်အကွက်ကိုဆိုရင်အကျင်းရောလောကုတ္တရာမှာကုသိုလ်အကျင်းရောလောကုတ္တရာမှာကုသိုလ်အကျေရောနှစ်မျိုးရှိနေတဲ့အတွက်ကြောင့်တမျိုးဆိုရင်တမျိုးချံနောက်တမျိုးဆိုရင်နောက်တမျိုးချံတော့ तू อ่ะနှစ်ခါဆိုရတော့နှစ်ခါဆိုတဲ့အတွက်ကြောင့်ကျမတို့ကကုသိုလ်စိတ်မှာအကျင်း27အကျေ39အဲ့ဒီအကျင်း27အကျေ39ကလည်းအဖြစ်ထုတ်ပြီးသားတနည်းအားဖြင့်ပြောရင်ကုကိစကားနဲ့ပြောရင် calculator နှိပ်လိုက်ရင်ပေါင်းပြီးသားအဖြစ်ထွက်တယ်လို့ပဲကွန်ပျူတာခလုတ်နှိပ်လိုက်ရင်ထွက်တယ်လို့ပဲဆရာတော်ဘုရားစီစဉ်ပေးထားတာဒါကျမတို့ကကြည်နေလို့သားဒီဟာလေးတွေကလွဲသေးအောင်အောင်ဖြစ်မယ်ကိုယ့်အကူဒီဇာတ်ကိုကုကြည့်ရင်တော့မှတော်တော်လေးစနစ်တကျကူးဖို့ခဲ့မယ်။ဒါအောင်ဆရာတော်ဘုရားကစနစ်တကျဒေါင်းလိုက်ကြည့်မလား၊ကန့်လန့်ကြည့်မလား၊ကြိုက်တယ်လို့ကြည့်၊ကြိုက်တယ်လို့ကြည့်မှန်နေဖို့ဆရာတော်ဘုရားရဲ့စီစဉ်ထားတဲ့ယူထားတဲ့အချိန်ကာလเนาะပေးထားတဲ့စူးစမ်းထားတဲ့ဝရိယဉာဏ်ရည်စွမ်းအားတွေကိုကြည့်ညို့ဖွယ်ရမြင်ရပါလိမ့်မယ်။ဒါကြောင့်ကျမတို့ကမာကုသိုလ်စိတ်ကုသိုလ်စိတ်အဘွက်ကိုကျမတို့ကကြည့်သွားရင်အပေါ်ကမစင်တူတာတွေဒီတိုင်းပဲထည့်ဆူသွားလိုက်တော့မဟာကုသိုလ်က8ရူပဝဆရာကုသိုလ်က9အရူပဝဆရာကုသိုလ်က4လောကုတ္တရာကုသိုလ်ကအကျဉ်း4ပါလို့ဆိုရင်ဂဏန်းဘလောက်များလဲဆိုစိတ်ကလိုက်ပြီးတော့ပေါင်းစရာမလိုတကယ်လိုက်ပေါင်းရင်လဲမဟာကုသိုလ်က8ရူပကုသိုလ်က9နဲ့9နဲ့ပေါင်းလိုက်တော့23ရဲ့အရူပကုသိုလ်က4ရဲ့ပေါင်း19ရဲ့လောကုတ္တရာကုသိုလ်အကျဉ်း4ရဲ့ပေါင်း27ဒီလိုလိုက်ပေါင်းနေရင်ပင်မမှာဆိုတဲ့ကြောင့်ဆရာတော်ဘုရားကသူ့အကွက်ကိုသာမှန်အောင်ထောက်သွားမဟာကုသိုလ်8ရူပဝဆရာကုသိုလ်9အရူပဝဆရာကုသိုလ်လေးလောကုတ္တရာကုသိုလ်အကျဉ်းလေးဘောင်းကုသိုလ်ရဲ့အကွက်မှာ27ဆိုတာရေးထားတယ်27မှာလည်းဒီဘက်မှာလက်ဝဲဘက်ကိုပြန်ကြည့်စိတ်အကျဉ်းလို့ရေးထားတဲ့အတွက်ကြောင့်အခုဆိုသွားတဲ့27ဒီအကျဉ်းဘက်မှာရှိတဲ့အတွက်ကုသိုလ်ကြီးပဲဖြစ်ရမယ်ဆိုတော့ကုသိုလ်စိတ်အကျဉ်း27ဖြစ်သွားတယ်ဒါဆိုရင်သူ့အကျဉ်းလေးကိုလောကုတ္တရာကုသိုလ်အကျဉ်းလေးကိုခြံလိုက်လောကုတ္တရာစိတ်အကျဉ်းကုသိုလ်စိတ်အကျဉ်း20ကိုသာထည့်တော်မယ်ဆိုရင်အပေါ်ကဆိုခဲ့ပြီးတဲ့8ရက်9ရက်4ရက်ဆိုရက်18ထဲမှာဒီ20ကိုထည့်လိုက်တော့39ဒီ39ဒီကုသိုလ်စိတ်အကျေ39ဒါဆိုရင်ဒုတိယတလွာကဘလို့ဖြစ်လာတယ်လဲလို့မေးရင်ပထမတလွာထဲမှာ down light 4မျိုးခွဲလိုက်လို့ထုံနီးတူစွာဝိပက်ထုံနီးတူစွာကရိယာဒီတိုင်းဆိုသွားရတယ်ဒါဆိုရင်ပထမတလွာကစိတ်အမီတွေကိုဆိုသွားတယ်ဆိုသွားတဲ့နေရာမှာဘယ်စိတ်ဒီဘယ်နှပါဆိုတာဆိုသွားတယ်အလုံးမောင်းဘလောက်စွာဆိုသွားတယ်ဒုတိယတလွာကြတော့ဆိုသွားပြီးတဲ့စိတ်တွေကိုအမျိုးအစား၄မျိုးခွဲလိုက်တယ်မနေ့ကကျွန်မဒါလေးကိုအတိတ်ပဲရှင်းခဲ့ပြီးအမျိုးအစားခွဲတယ်ဆိုတာဇက်နဲ့ခွဲတာဇက်နဲ့ခွဲတာဖြစ်တဲ့အတွက်ကြောင့်ဒါလေးကို၄မျိုးထွက်လာတယ်အခုတတိယတလွာကြတော့ထူးထူးဆန်းဆန်းဘာမှမဟုတ်ဘူးပထမတလွာမှာလောဘမှုစိတ်၈ပါးလို့ဆိုသွားတယ်အခုလောဘမှုစိတ်၈ပါးဒီ၈ပါးတော့လောဘမှုစိတ်ဆိုတာဘယ်ဟာတွေလဲလို့လောဘမှုစိတ်၈ပါးကိုတပါးစီကိုကျမတို့ပူဇော်ရတယ်။အရင်တုန်းကတော့လောဘမှုစိတ်10ပါးဒေါသမှုစိတ်2ပါးမောဟမှုစိတ်2ပါးဘောင်းအာကုသိုလ်စိတ်12ပါးအခုအာကုသိုလ်စိတ်12ပါးမှာတပါးချင်းသွားတယ်။ဒီအတိတ်ပဲကလည်းစိတ်တို့ရဲ့တဘာဝစိတ်ဆိုတာဖြစ်ပြီးဟဲ့ဆိုရင်တစ်ခါဖြစ်ရင်တစ်စိတ်ပဲဖြစ်တာ။စိတ်1မျိုး3မျိုးပြန်ဖြစ်ရုံထုံးစံမရှိတဲ့အတွက်ကြောင့်လောဘမှုစိတ်ဖြစ်နေရင်လည်းလောဘစိတ်ဖြစ်ရင်လည်းလောဘမှုစိတ်10ပါးတည်းကတစ်မျိုးပဲဖြစ်နေမှာပဲ။အဲ့တော့ကိုဖြစ်နေတဲ့လောဘကိုယ်မှာဖြစ်နေတဲ့လိုချင်နေတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးပေါ့နော်လိုချင်မှုနဲ့အရင်ခံနေတဲ့လောဘမှုစိတ်ဖြစ်နေတဲ့အချိန်မှာကို့လောဘစိတ်ဒီလောဘမှုစိတ်ဒီဘယ်အမျိုးအစားလဲပါလဲဆိုအရင်တော့မသိမယ်အခုအဘိဓမ္မာတရားကိုလေ့လာလိုက်ကို့လောဘကိုသိလို့ရတယ်ဒါကြောင့်လောဘမှုစိတ်ဖြစ်တယ်ဆိုတာလေစိတ်ရွှေရတနာပြည့်စည်ဥစ္စာတွေကိုမြင်ပြီးလိုချင်နေမှလောဘဖြစ်တာမဟုတ်ဘူးအစင်းလာလာလေးကြည့်ပြီးတော့လှလိုက်တာလိုချင်လိုက်တာဆိုလည်းအဲ့ဒါလောဘဖြစ်သွားပြီပဲအတန်လေးနားထောင်ရင်းနဲ့တာယာလိုက်တာနော်နောက်တစ်ခါတော့နားထောင်ကျင်သေးတယ်ဆိုရင်လည်းဒါလောဘဖြစ်နေတာပဲအနံ့လေးရှိပြီဒီအနံ့လေးကြိုက်လိုက်တာဒါပဲဘာရင်မွေးနံလေးလဲဘာပန်းနံလေးလဲဆိုရင်လည်းအဲ့ဒီအချိန်မှာလောဘဖြစ်နေတာပဲအစားလေးစားလိုက်ပြီဒီအစားလေးကောင်းလိုက်တာဘယ်ဆက်ရဝယ်တာလဲဘယ်မှာရောင်းလဲရင်မေးနေတဲ့အတန်ကိုကလောဘစိတ်ကိုအရင်ခံပြီးမေးတဲ့အတန်ကြိုက်တာလေးစားနေတော့ပြုံဖြစ်နေတဲ့အပြုံးလေးကလည်းလောဘပြုံးလေးဒီလိုပြီးဒီမှာတင်လာရင်လေအပြုံးကအစားတရုတ်ခွဲထက်လာပြီဒီအပြုံးသည်လောဘနဲ့ပြုံးနေတဲ့အပြုံးလားမာနနဲ့ပြုံးနေတဲ့အပြုံးလားငါသမီးငါသားငါချစ်တဲ့သူလို့အစွဲလေးနဲ့ပြုံးနေတဲ့အပြုံးလားကုသိုလ်ပြုံးလားအကုသိုလ်ပြုံးလားခွဲထက်လာလိမ့်မယ်အဲ့ဒါလေးတွေသင်ရတာဒီကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့ကျေးဇူးတော်ကြောင့်ပဲ ဒါကြောင့်ဓမ္မမိတ်ဆွေများကြီးအဘိဓမ္မာတရားဆိုတာလေဟလာဘုန်းကြီးစာမေတ္တိလရင်စာတသက်မဟုတ်ဘူးကိုယ့်အကြောင်းနေကိုတိအောင်သင်တဲ့တရားတော်ဖြစ်တဲ့အတွက်ကြောင့်လေအဘိဓမ္မာတရားတတဝါတိုင်းလူတိုင်းတက်တင်တဲ့တရားတော်တွေအဲ့တော့အခုဒါလေးတွေကိုအခုဒါတတိယတလွာရဲ့သဘာဝသည်လောဘမှုစိတ်၈ပါးလို့ပထမအလွာဆိုလိုက်တာကိုတတိယတလွာကတဘာချင်းဆိုတဲ့အတွက်ကြောင့်တတိယတလွာဆိုပုံဆိုနည်းသည်ပထမအလွာအကျော်တိုင်းပြန်သွားပြီဟုတ်ပြီနော်ဒါကြောင့်ဓမ္မမိတ်ဆွေတို့ကခွဲသိရမယ်ပထမတလွာကအကျဉ်းချင်းဆိုတဲ့တတိယတလွာကအသေးစိတ်တဘာချင်းအနုစိတ်ပြောတော့မယ်ဒုတိယတလွာကတော့ပထမအလွာရောတတိယအလွာရောကိုစိတ်အာကုသို့ကုသို့ဝိဘက်ကရိယာ၄မျိုးပဲဆိုပြီဒါဆိုရင်စိတ်ပိုင်းတစ်ပိုင်းပြီးသွားပြီကျမတို့ဟိုတနေ့ကပြခဲ့တဲ့လက်တန်းအထကထာဆိုတဲ့အရှင်ရုဒ္ဓမထေရမြတ်ရေးသားခဲ့တဲ့အဘိဓမ္မတာအသင်္ဃဟကျမ်းအရာဆိုရင်လေအခုလောက်တက်ဖို့ဆိုရင်စာမျက်နှာ18မျက်နှာလို့ကြည့်ရအောင်စာမျက်နှာ18မျက်နှာပါဠိတော်နော်ပါဠိတော်18မျက်နှာအလွတ်ကျရမှာအခုကျမတို့ကသုံးွာတဲ့နဲ့ကိစ္စပြီးသွားပြီအခုဒီနေရာမှာအခုဒီနေ့တက်သွားတဲ့အဖြူလုံးလေးတွေ့ရင်အမဲလုံးလေးတွေ့ရင်ဒိဋ္ဌံတွေ့ရင်အတွေ့ရင်တတွေ့ရင်ကျမတို့ကဒါလေးတွေသင်္ကေတလေးတွေကတော့မှတ်မိအောင်ကြက်လိုက်ရတယ်ကြက်ပြီးတာနဲ့အလုံးသင်္ကေတကိုနံပါတ်1ဆိုတယ်ပြီးလို့ရှိရင်အပေါ်ကစလုံးတွေကိုဒုတိယဆိုတယ်ပြီးရင်အောက်မှာဖြည့်ထားတယ်စလုံးတွေကိုတတိယဆိုတယ်ဒါလေးမှတ်ယုံမယ်ဒီဇာတ်နည်းရဲ့သွားတဲ့အကျော်ကသင်္ကေတအလုံးလေးတွေနံပါတ်1ဆိုတယ်ပြီးရင်အပေါ်မှာစာရှိရင်အပေါ်ကိုကြည့်ပြီးဆိုလိုက်တယ်အောက်ဘက်မှာပါစာပါရင်တစ်ခါဆိုတယ်ပြီးရင်သုံးခုပေါင်းပြီးတစ်စိတ်ပြန်ဖြစ်သွားတယ်ဒီအကျော်လေးတိုင်းသွားတဲ့အတွက်ကြောင့်ဒါကိုရှေးတုန်းကမူအတိုင်းသာကြက်မယ်ဆိုရင်သောမနတသဟဂုတ်ဒိဋ္ဌိကရတံပယုတ်အသင်္ခါရိကစိတ်တပါးလို့ကျမတို့လိုတမ်းမထွက်ဘဲနဲ့သောမနတသဟဂတံဒိဋ္ဌိကရတံပယုတ်တံအသင်္ခါရိကမေကံသောမနတသဟဂတံဒိဋ္ဌိကရတံပယုတ်တံသသင်္ခါရိကမေကံနော်တင်းချိုစာဝါလိုက်ဖို့တဲ့သူဆိုဂျာဘူးနာဝရှိမယ်အဲ့ဒီလိုကြက်သွားမှာအဲ့ဒီလိုကြက်သွားပြီးတော့မှအာဟုသူစိတ်12ပါးဘောင်းအာဟုသူစိတ်12ပါးလို့တမ်းမထွက်ဘူးသူ့မှာလည်းပါဠိတော်ရှိသေးတယ်ကြက်ရသေးတယ်အဲ့ဒီပါဠိတော်ကိုနှုတ်မှာတင်ပြီးတော့နှုတ်မှာဆွဲအောင်အရင်ကြက်ပြီးတော့မှသောမနတသဟဂတံဆိုတာဘာကိုပြောတာလဲပါဠိဖြစ်လိုက်တော့သောမနတသဟဂုတ်ပါဠိရင်းကသောမနတသဟဂတံပါဠိလည်းဖြစ်လိုက်တော့သောမနတသဟဂုတ်ဒိဋ္ဌိကတတံပယုတ်တံပဲကြက်လိုက်ရတယ်ဒါဘာလဲဆိုတော့ဒိဋ္ဌိကတတံပယုတ်အသင်္ခါရိကမေကံလို့ပြောရင်အသင်္ခါရိကစိတ်တပါးအဲ့တော့ကျမတို့ဒီသောမနတသဟဂုတ်ဒိဋ္ဌိကတတံပယုတ်အသင်္ခါရိကစိတ်တပါးအဆင့်ကိုရောက်ဖို့ပါဠိတော်ကိုကြက်တခါအ내ပေးနှစ်ဆင့်သွားရင်ကျမတို့ကဒီမှာတစ်ချက်ထဲနဲ့ပြီးသွားပြီအဲ့ဒါဒီကိစ္စများများလူတို့ဘောင်းဆိုတဲ့အတိုင်းအိမ်တော်သားမွေးကိစ္စတွေနဲ့ရှုပ်နေတဲ့ဂရဝါဒကိစ္စတွေနဲ့များနေတဲ့လူသားတွေအတွက်လူဝိကြောင်များအတွက်ဆရာတော်ဘုရားစီစဉ်ပေးထားတာဒီအောင်စီစဉ်တဲ့အတွက်ကြောင့်ဒီနည်းစနစ်ကိုတကယ်ရသွားပြီဆိုရင်လေတာမဏေကိုရင်လေးတွေသီလရှင်တွေလည်းသူတို့ရဲ့စာဝါတွေမှာအများကြီးအရှိကိုသွားထားတယ်အကြောင်းကျမတို့ကဒီနည်းစနစ်ဒီအတူဆုံးအချင်းဆုံးနဲ့အမြန်ဆုံးရမယ်နည်းစနစ်ပါသို့တော်လေဓမ္မမိတ်ဆွေများကိုကြိုပြောလိုတာကဟိုတစ်ဘက်ကကျမတို့စစွာကိုတင်နေတာကျမတို့ပြောခဲ့ပါတယ်ဘိဓမ္မာဘိဓမ္မတအတင်ကဟာမှာတင်းချိုကိုးပိုင်းရှိတယ်ကိုးပိုင်းသောတင်းချိုမှာအခုကျမတို့တင်နေတဲ့စိတ်ပိုင်းဆိုတာလေအဘိဓမ္မာသူငယ်တန်းပဲသူငယ်တန်းနဲ့အတူတူပဲဖြစ်တဲ့အတွက်ကြောင့်သူငယ်တန်းလေးအစ်စ်မှာလေဝါလုံးကာကြီးခါခွေစုံနေရမှာပဲဝါလုံးလေးဝိုင်းအောင်ရေးနည်းလေတင်ရမယ်ကာကြီးဆိုတာကြရင်ဘလို့ဆွဲရတယ်ဆွဲပုံဆွဲနည်းတင်ရမယ်ခါခွေးဆွဲရင်ဘလို့ဆွဲရတယ်အပေါ်ကစဆွဲသလားအောက်ကစဆွဲသလားဆိုတာကအစဆရာလုပ်တဲ့သူကလေခလေးလေးတွေလက်ထဲမှာကင်ထားတဲ့ခဲတန်းရှေးတုန်းကတော့ကြောက်တန်းကြောက်တန်းလေးတွေပေါ်မှာဆရာလက်ကလေးကထပ်ပြီးတော့လေဒါကိုရေးပြရဒါကြောင့်ရှေးတုန်းကအဲ့လိုတင်ပေးတဲ့ဆရာကိုကန့်ကူလက်လက်ဆရာလို့ပြောကြတယ်ကန့်ကူဒန်လေးကင်ထားရတယ်ရှေးတုန်းကကန့်ကူဒန်လေးဆိုတာရှေးတုန်းကကြောက်တန်းလေးတို့ဟာမျိုးပေါ့နော်အဲ့ဒီကန့်ကူဒန်လေးမှာဆရာလက်ကလေးထပ်ပြီးတော့ဒီလိုလေးဝါလုံးကိုဆွဲရတယ်ဒီလိုလေးကာကြီးကြရင်ဆွဲရတယ်ဒီလိုကြရင်ခါခွေးဆွဲကျင်တယ်လို့အပေါ်ကဆွဲလိုက်အောက်ကဆွဲလိုက်ဘေးကနေတစ်ချက်ဝိုက်တွေနောက်ကတစ်ချက်ဝိုက်ပေါင်းလိုက်တာမျိုးမဟုတ်ကာကြီးရေထုံခါခွေးရေထုံကစားရှိပြီးသားအဲ့ဒီလိုဆရာကအသေးစိတ်တင်ပေးလိုက်တော့မှဒီเจ้าသားလေးကလေလက်ရေးလဲလှလာတယ်ရေထုံလဲမှန်လာတယ်အတန်တွေအတန်တွေလဲမှန်တယ်ဒီအချိန်မှာဝါလုံးစွာဘာလဲဆရာကာကြီးစွာဘာလဲစားမေးလို့မရသေးဘူးဆိုရတော့မင်းအော်ရတော့မင်းအဲ့ဒီလိုဆိုလိုက်អော်လိုက်နားလေပြီဆိုတော့မှကာကြီးဆိုတာတကယ်တက်ပြီဆိုတော့မှကာကြီးနဲ့ရေးချနဲ့ပေါင်းလိုက်တော့ကာဆိုတာဖြစ်လာတယ်ကာကြီးကာကာကြီးချာကာကာကြီးချာဝိစ္စနှလုံးပေါက်ကာက กะกะกะบาแม่ไม่ติอยู่ซ้อมเหมนอกโดมานาเลียงเอาเปียวกะสุราหริโลมินทมีเลโลกะดาปอกะสุรากาถาสิกถาดาปอปုံนี้ดิเนนะตุงเงินนะภาษาลีทีมาตุยบูมาปอจิมารุโกบัวลีกูเปียนหม่ำเมียเมกะสุราจารอกากาลีณีดาปอดาโมซี้เดกาโหปออะรอคลีอ่ะซ้วยตัวเลยอะริโลเนี่ยตะสิตะสินดีสกะลงลีดิต้งจัดลาดิโลเนี่ยเวจิมารุเมมาซาเปမြန်မာစကားကိုကျွမ်းကျွမ်းကျင်ကျင်တတ်လာတာအခုလေဗိဓမာဘာသာရဲ့စတင်ငါစဆိုတော့ဒီစိတ်ပိုင်းဆိုတာဒီအဗိဓမာသူငယ်တန်းလို့ပဲကျွန်တော်တို့တင်စားပြရစေဒါကြောင့်ဒီအချိန်မှာလေဘာလဲညာလဲတော့မမေးရနဲ့ဟုတ်ဆိုရမယ်တင်ကေတာအလုံးလေးတွေမှတ်ရမယ်ရေးဆိုရင်လည်းရေးရမယ်ငယ်မှုပြန်တာပေါ့ဓမ္မမေးဆွေများနောက်တစ်ချက်ကလေအားမလျှော့နဲ့ဓမ္မမေးဆွေများဓမ္မအားပေးခြင်းသေးတယ်အသက်ကြီးမှငါတို့အခုကြမှာဒီအရွယ်ကြမှာဒီစာတွေတင်နေရတယ်ငါတို့ညံနေရလဲမမိတော့စိတ်တရလဲညစ်လိုက်တာစိတ်မညစ်ပါနဲ့ဓမ္မမေးဆွေများကိုကပฏิပတ်အလုပ်တွေလဲရှိထားပြီအခုပရိယအတိလေးတွေစောင်းစောင်းပြီးတင်ထားတဲ့အတွက်ကြောင့်တစ်ချက်အားမွေးလိုက်ပါဓမ္မမေးဆွေများအားတင်းလိုက်ပါကျေးဇူးတော်ရှင်မြတ်စွာဘုရားဟောထားတဲ့အင်မတန်ငဲ့နဲ့နဲ့ခက်ခဲတဲ့ပရမတ္ထတဘာဝတွေကိုကျမတို့အသေးစိတ်ခန္ဓာနဲ့တိုက်ပြီးသင်ခွင့်ရတာဖြစ်တဲ့အတွက်ကြောင့်ဒါတွေကိုစူးစမ်းလဲတင်ကြမယ်ဒီတရားတော်တွေကိုနှုတ်ပေါ်တင်ပြီးတော့စုံနေရတာပူဇော်နေရတာအစအင်မတန်အကျိုးများနေတာတောင်ဓမ္မမေဆွေတို့ကဒီမှာရိတ်တာမှာတချို့ဓမ္မမေဆွေဆိုညအိညာနေနေတယ်မနေ့ဖက်မှာလဲဆိုကြတယ်ဟုတ်လားဆိုကြစာကြစာကြက်ကြတယ်တရားလဲထိုင်ကြတယ်ပြီးလို့ရှိရင်ညဝါဆိုပြီးတော့ညဖက်မှာအမျိုးသားနဲ့အမျိုးသမီးသူ့အုပ်စုနဲ့သူစူးစမ်းရဆိုကြရတာကျမတို့အင်မတန်တာရုခေါ်ပါတယ်အဲ့တော့စူးစမ်းရင်စူးစမ်းရင်တချို့လဲခေါင်းတွေမူပြီးစေကန်းနေပါလေရောက်တယ်လဲမနေ့ကကြားတယ်အဲ့တော့အဲ့ဒီလောက်ကြည့်တော့လဲမစူးစမ်းနေပါဒါပေမဲ့စူးတော့စူးစမ်းရမယ်ဘာလို့ဒီတရားတွေဆွဲဆွဲသွားခုမမှန်မိပေမဲ့စိတ်မပူနဲ့ဓမ္မမေဆွေကျမတို့အသက်အရွယ်ကြီးကြီးလာတယ်လို့ကျမတို့စီးပွားရေးဟဲ့လားလူမှုရေးလုပ်ငန်းယာတုထန်တန်တရတွေနဲ့ကျမတို့နိုင်ငံတာဝန်တွေစီးပွားရေးတာဝန်တွေအိမ်ဆောင်ရေးတာဝန်တွေတာရေးသမီးရေးတာဝန်တွေကျမတို့ထမ်းဆောင်ခဲ့ကြပြီထမ်းဆောင်တဲ့အားလျော်စွာလေဒီအာယုန်တွေကလေကို့အတွက်နင်းနေလေအများအတွက်အများကြီးဆိုတော့အာယုန်တွေတိတ်များတယ်လို့ကျမတို့စိတ်တွေကလည်းတိတ်များခဲ့တယ်အဲ့ဒီကနေအနားယူလိုက်ပြီဆိုတချို့ဆိုအနားယူလိုက်တာတပြိုင်တည်းနဲ့အလုံးမရှိတော့ဘူးပြီးတော့လေစိတ်တက်တွေပါလေကြသွားတဲ့ပုံကိုယ်တွေလည်းရှိတယ်သူတွေ့နေကြအပေါင်းသင်းနဲ့မတွေ့ရတော့သူဆက်ဆံနေကြလုပ်ငန်းဆိုင်ဆောင်လာပိုင်းမဆောင်ရရတော့သူ့မှာရှိနေတဲ့ဟဲ့လားယာဒူးအလိုက်သူ့ကိုလေးစားမှုလည်းမရှိတော့ဘူးစိတ်ဓာတ်ကကျတတ်တယ်အဲ့ဒီအခါမျိုးမှာကျမတို့ကအလုတ်ကလည်းမရှိတားရည်သမီးတွေမိကလည်းမလေးမစားမိကအစားမလေးမစားဆိုစိတ်ဓာတ်ကကျလာတော့အဲ့ဒီမှာအရင်တုန်းကလှုပ်ခဲဘူးတာတွေးခဲဘူးတာတွေရှောက်တွေးပြီးတော့တခါလေပြောမိဆိုမိစိတ်ဓာတ်ကလည်းကျအပေးမဲ့သူလည်းမရှိဆိုအဲ့ဒီအခါကျဘေးကပြန်ပြောကြတယ်ဒါတငယ်ပြန်လာပြီပြောတာတကယ်တော့တငယ်ပြန်နေဆိုတာဒီစိတ်အာယုံက तू ကလူကလိမ့်မလုံနိုင်တော့တဲ့အချိန်မှာစိတ်ကအရန်အလုတ်လုတ်သွားတာငငယ်တော့အကြောင်းပြန်တွေးမယ်လူစင်တော့အကြောင်းတွေးမယ်လူလက်ပိုင်းတော့တွေးမယ်အဲ့ဒါတွေတွေး तू ကသူစိတ်ကူးနေပဲပြန်ပြောနေတာဆိုတော့ तू စိတ်ကလေးကနားเสียအာယုံတိတိပပမရှိတော့ဘူးမရှိတဲ့အတွက်ကြောင့်အဲ့ဒီလိုဖြစ်လာတဲ့အပိုင်းတွေကြတော့မိတာလည်းပါလာပြီမညံလည်းမကောင်းဆိုအဲ့ဒီလိုတွေဖြစ်လာတယ်ဒါပေမဲ့ကျမတို့အသက်အရွယ်ကြီးကြီးလာတဲ့ဆရာတော်သမတော်ကြီးတွေသူတော်ကောင်းကြီးတွေပြန်ကြည့်လိုက်အသက်အရွယ်ကြီးလေငြိမ်လေလေမဟုတ်ဘူးလားဒါကြောင့်လောကကြောင်းနဲ့ဓမ္မကြောင်းကွာခြားချက်ကိုကျမဒီနေ့ပြောချင်တာလားကျမတို့ကျေးဇူးတော်ရှင်ပဋ္ဌာန်းဆရာတော်ဘုရားကြီးလို့ဆိုရင်ကျမဒါပြောခဲ့ပြီးပါတယ်အသက်80ကျော်88နှစ်ကျမှပြန်လွန်တော်မူသွားတာအဲ့တော့ဆရာတော်ဘုရားကြီးရဲ့ဆရာတော်ဘုရားကြီးရဲ့တူမပဋ္ဌာန်းတော်ခင်မြင့်အပျော်ကြီးဆရာတော်ဘုရားကြီးကိုပဲတူကြီးဖြစ်တဲ့အတွက်ကြောင့်ဆရာတော်ဘုရားကြီးကိုပဲသူကဝေယဝိဇ္ဇာလုပ်ပေးတယ်စွန့်နေပါတယ်ချက်ကတ်တယ်အဲ့တော့တူကြီးနှစ်ယောက်များတွေ့လို့ရှိရင်စာကြောင်းပေကြောင်းပဲမခင်မြင့်ရေဒီနေ့တော့ဘုန်းကြီးတော့စတိတ်နေမကောင်းတော့စာတိတ်မကျက်နိုင်ဘူးအရင်တော့ကကျက်ထားတဲ့စာဝါလေးပဲမမေ့အောင်ပြန်နေရသေးတယ်ဆရာတော်ဘုရားတပည့်တော်လည်းဒီနေ့တိတ်နေမကောင်းလို့ပဋ္ဌာန်းစာဝါလေးကိုဘဲတိတ်ကလေးလောက်ပဲပူဇော်နိုင်ပါလေဘုရားတူကြီးနေအောင်ပြောတဲ့စကားအဲ့ဒါတူမလှုပ်တဲ့သူက85လောက်ရှိမယ်အဲ့ဒါဦးလေးလှုပ်တဲ့သူက80ကျော်ဒီအချိန်ထိစာတွေပြန်နေကြတော့စာတွေစုံနေကြတော့တခါမှတတိမေ့တယ်ဆိုတာမရှိဘူးဒါကြောင့်ကျမပြောတယ်ပြောလို့တာလေဒီစာတွေကိုဖတ်နေမယ်မှတ်နေမယ်တရားလို့လုပ်တဲ့သူကလေသူငယ်ပြန်နေဆိုတဲ့စကလုံးသူများတွေလှောင်သွန်းတာမျိုးမဖြစ်တော့ဘူးကို့စာကို့တရားနဲ့ကို့ကအေးအေးဆေးဆေးတီတီငိမ့်ငိမ့်နဲ့လေအသက်ကြီးလာတာနဲ့အမြတန်ဖိုးကြီးနေတဲ့အဖိုးကြီးတွေတကယ်ဖြစ်မှာအသက်ကြီးတာနဲ့အမြရိုးရိုးဖွာတာမို့တန်ဖိုးကြီးကြီးနဲ့ဖွာလာရတဲ့အဖွားကြီးတွေဖြစ်မှာဒါကြောင့်အဖိုးကြီးအဖွားကြီးဆိုတဲ့နာမည်နဲ့ညီတဲ့တန်ဖိုးကြီးကြီးတွေဖြစ်ဖို့ကျမတို့ကဒီတရားတွေကိုဖက်ထားဖို့လိုပါလိမ့်မယ်။ဒါကြောင့်တရားဖက်တော့အသက်ရှည်ပါတယ်ဓမ္မမေဆိုဖရားဖက်တော့အသက်ရှည်တယ်တရားဖက်တော့အမျက်ပြေတယ်ဆိုတာလေကျမတို့ကဖရားရဲ့တရားကိုလေကိုယ်တန်တန်မှာတည်ထားရင်ကိုယ်တန်တန်မှာဖြစ်နိုင်တဲ့အမျက်တရားလဲပြေတယ်လို့အသက်တွေလဲရှည်မှာပါပဲ။ဒါကြောင့်ဓမ္မမေဆိုတို့ စိတ်ဓာတ်တွေတိတ်မကြပါနဲ့เนาะအားလည်းအရန်ကြီးတိတ်ပြီးတော့ပြင်းပြင်းထန်ထန်မထင်နဲ့ဒါပေမဲ့ကျွန်တော်တို့ဒီတိုင်းနေလဲအသက်ကြီးသွားအောင်ပါပဲဒီတိုင်းနေလဲအိုမှာပဲဒီတိုင်းနေလဲနာမှာပဲဒီတိုင်းနေလဲသေမှာပဲဆိုတော့မအိုမနာမသေးခင်ရတဲ့အချိန်လေးတော့အကျိုးရှိအောင်လုပ်မယ်ဆိုတော့လေဒီနေ့အင်စာလေးတော့လုပ်ဖို့ပြောမှာပေါ့နော်ဒါကြောင့်အခုဒါလေးကိုအင်စာဖြစ်တဲ့အတွက်ကြောင့်ဓမ္မမေဆွေရဲ့ homework စာအုပ်ထဲမှာလေဒီသင်္ကေတအလုံးလေး၈လုံးกว่าကိုရေးပေါ့နော်ဇယားကြည့်ပြီးရေဒီလိုပဲဒိတ်တန်အတမမမိသေးခင်မှာဇယားကြည့်ပြီးတော့ဒါရေးရေးပြီးပြီဆိုဒီရှစ်လုံးရေးပြီးရင်နောက်ပြီးတော့အောက်ကနေပြီးတော့နံပါတ်1ဒီပထမအလုံးကိုကြည့်ပြီးတာ ਨੇ ကိုယ့်ဟာကိုပါဠိတော်ဖော်လိုက်ပေါ့အဖြူလုံးတွေ့ရေသောမနတာတာဟာကုနာကျမတို့ကြောက်တဲ့မုံမှာရေးပေးထားတယ်ဒိတ်တန်ကြည့်လိုက်တော့ဒိဋ္ဌိကတတန်ပြုအဟကိုကြည့်လိုက်တော့အတင်္ခာရိကစိတ်တပါလောဘမှုစိတ်ရှစ်ပါးတွေကတကြောင်းရသွားပြီနောက်တစ်ပါးနောက်တစ်ပါးဆိုရှစ်ကြောင်းရေးလိုက်ရေးချစ်ခုပြီးသွားရင်အောက်ကဘာလောဘမှုစိတ်ရှစ်ပါးလို့ရေးလိုက်ပြီပြီးရင်လိုင်းလေးပိတ်လိုက်ပိတ်ပြီးရင်ကျဲပွေလေးနှစ်ပွင့်ပဋိကတန်အတာရေးရေးပြီးရင်ဇရာလည်းမကြည့်ဘူးအဖြေလည်းမကြည့်တော့ဒါလေးကြည့်ပြီးကိုယ့်ကိုပူဇော်မှာပေါ့ဘယ်လောက်မှတ်မိသွားလဲကျဲပွင့်လေးတွေ့ရင်ဒေါမနတတဟာကုတ်ပဋိကတန်တွေ့ရင်ပဋိကတန်ပယုတ်အတွေ့ရင်အတင်္ခာရိကစိတ်တပါဒုတိယလည်းအဲ့တိုင်းရေးမယ်ပြီးသွားရင်တောက်ထက်ရေးစရာမရှိတော့ဘူးဒီရေးလိုက်တဲ့စိတ်နှစ်ပါးသည်ဘယ်စိတ်လဲလို့သိချင်တော့ဘာတော်သမှုစိတ်နှစ်ပါးပြီးသွားပြန်ရောနောက်တစ်ခါတတိယမြောက်အကုသိုလ်စိတ်ကိုရေးရင်အမဲလုံးလေးတွေ့တယ်အမဲလုံးလေးနှလုံးရေးမယ်ဝိသိတံဥဒိစ္စတံရေးမယ်ပြီးရင်အဖြေထုတ်တော့မယ်နံပါတ်1ဥပိ္ခာတဟာကိုဝိသိတံတွေ့တော့ဝိသိကိစ္စတံပြုတ်အမှမရှိတော့အောက်မှာဘာမှမရှိတဲ့အတွက်ကြောင့်ဒါပဲပါဒီနေရာမှာဥပိ္ခာတဟာကိုဝိသိကိစ္စတံပြုတ်စိတ်တပါပြီးပြီပေါ့နောက်တစ်ပါးကြာရင်လည်းဥဒိစ္စတံပြုတ်စိတ်တပါပြီးသွားရင်နောက်ထပ်ဘာမှမရှိရင်ဘာမောဟမှုစိတ်နှစ်ပါပြီးရင်ကိုယ့်ဟာကိုပြန်ဆိုရိုးလေးအနေနဲ့ပြန်ပေါင်းလိုက်ပေါ့လောဘမှုစိတ်၈ပါးဒေါသမှုစိတ်၂ပါးမောဟမှုစိတ်၂ပါးဘာအကုသိုလ်စိတ်၁၂ပါးအဲ့ဒီလိုရေးနေတဲ့အခါမှာကိုယ့်ဟာကိုယ်လေးလည်းပြန်ပြီးတော့ကိုယ့်ရဲ့မှတ်ထားတဲ့တင်ညာလေးပေါ့ memory လေးကိုလည်းပြန်ပြီးတော့ record ပြန်ခေါ်နေတာပေါ့ပြန်ပြီးတော့ဖော်နေတယ်ရေးကြည့်မရလို့ရှိရင်စာရွက်ကလေးစာအုပ်လေးပြန်ကြည့်မှာပေါ့ဟုတ်ပါလားအဲ့ဒီလိုရေးရင်းနဲ့ဓမ္မမေဆွေမြင်အဲ့ဒါတစ်ခေါက်စာကျက်ပြီးသားဖြစ်တယ်အဲ့တော့စစွာကိုကြိုးစားနေတဲ့အပိုင်းမှာလေကျမတို့ဗဇက်ကလည်းထုတ်ပြီးတော့အတန်ကျဲကျဲဆိုပြီးတော့လည်းနားကလည်းမှတ်ရတယ်လက်ကလေးကလည်းရေးကြည့်ရတယ်ပြန်ဆိုကြည့်ရတယ်အဲ့ဒီလိုလုပ်ရင်ဒါတွေဒီကျမတို့ရဲ့စာတွေကိုအတွက်ဒါအများကြီးအထောက်အကူ။ဒါဆိုရင်ဒီပေါ်မှာမူတည်ပြီးတော့ကျမတို့နောက်ကနေအတိတ်ပဲလေးထည့်လိုက်တဲ့ခါကျတော့အော်ဒီစိတ်ကဒီလိုပါလားဆိုတဲ့သဘောပေါက်သွားရင်ကို့မှာဖြစ်တဲ့လောဘကို့မှာဖြစ်တဲ့ဒေါသကို့မှာဖြစ်တဲ့မောဟကိုယ့်ဟာကိုယ်တည်ယူခွဲနိုင်တယ်လို့ကို့ရှိမှလူတစ်ယောက်လောဘဖြစ်နေရင်လေသူ့လောဘဒီဂရီဒီနံပါတ်1လောဘလားနံပါတ်8လောဘလားနံပါတ်5လောဘလားဆိုတော့တည်ယူခွဲတက်သွားပြီ။ဟုတ်ပြီနော်အဲ့ဒါတည်ယူခွဲတယ်ဆိုတော့အဲ့ဒါပါပဲ။အတူနေတူဆိုတာဒေါသဖြစ်တာချင်းအတူတူတောင်မှဘေဒေါသမျိုးဖြစ်တာလေအတင်္ခာရိကဒေါသလားတတင်္ခာရိကဒေါသလားတွေးဝေနေတာချင်းတူတူတောင်မှဝိသိကိစ္စနဲ့တွေးဝေတာလားဥဒိစ္စနဲ့တွေးဝေတာလဲခွဲချက်သွားလိမ့်မယ်။နော်အဲ့ဒါလေးကိုနည်းနည်းကြိုးစားပေးပါ။ညားမယ်ထင်ရင်အကုသိုလ်စိတ်12ပါးပဲအရင်အင်စာလုတ်ခဲ့ပေးပါ။နော်အဲ့တော့လုတ်တဲ့အခါမှာကျမတို့စာအုပ်နဲ့လုတ်ချင်ရင်လည်းလုတ်ပါ။ကျမတို့တင်ပေးပါကျမတို့ correction လုတ်ပေးမယ်။ဟုတ်လား။ဒီမှာပြဆိုလို့အခြေအနေလည်းသိအောင်လေ။တင်တဲ့အခါမှာစာအုပ်တော်၎င်းစာရွက်နယ်တော်၎င်းတင်ပေါ့နော်ကြိုက်တာနဲ့တင်တဲ့အခါကျရင်ကိုယ့်ရဲ့နာမည်နော်နာမည်တော့ရေးပေးပေါ့နော်နာမည်ရဲ့အဖအမေရဲ့အသက်ကလေးရဲ့ဒါတော့ပါပဲနော်အဲ့ဒါဆိုကျမတို့မမှားတော့ဘူးပေါ့နော်အဲ့တော့ဓမ္မမိတ်ဆွေတို့ပြန်ပြီးကျမတို့ဘက်ကပြန်ပြီးတော့ပေးပေးမယ်နောက်တစ်နေ့ကြတော့မှမဟာကုသိုလ်စိတ်၈ပါးမဟာဝိဘက်စိတ်၈ပါးမဟာကရိယာစိတ်၈ပါးဒီဘက်ကူးမယ်ပေါ့နော်တခါတည်းဆိုများများနေမလားလို့ဟုတ်လားဟုတ်လားများလားမသိဘူးမများဘူးလားမများဘူးလားဒီဘက်မှာဆိုရင်12ចောင်းရေးရမှာပေါ့เนาะဒီဘက်ဆိုရင်24ចောင်းရေးရမှာပေါ့ဟုတ်လား24ចောင်းရယ်12ចောင်းရယ်ဆိုတော့36ចောင်းရေးရမှာဟုတ်ပါလား36ចောင်းများများနေမလားလို့ကျန်အော် minor ဆိုဝန်တာလိုက်တာကဲ minor ဆိုလဲအကုန်ရေးပါရှင်ဟုတ်ပြီเนาะအဲ့တော့ရေးကြည့်လိုက်ပါဘယ်လောက်မှတ်မိလဲဆိုတာလေတကယ်လို့လေခုဒါကျမနည်းနည်းလေးပြောချင်တယ်ပေါ့နော်ကျမတို့ခုဒီမှာတင်နေချင်မြအားလုံးဒီမိသားစုလို့သဘောထားပါเนาะပုံမှန်လင်းလင်းပြောပါအာဆရာမရေဒီနေရာတော့နားမလဲသေးဘူးနောက်တစ်ခေါက်ရှင်းပြပါရှင်းပြမှာပါเนาะမတက်တက်အောင်နားမလဲလဲအောင်ကျမတို့ဘက်ကစူးစမ်းပေးပါမယ်အဲ့တော့ဓမ္မမေဆွေတို့ဘက်ကလည်းအမနာပါဒီလိုများပြောရင်ဆရာမတွေကခုလောက်ပြောနေတာမောနေမှာပဲငါတို့ပြောလိုက်တဲ့အတွက်ကြောင့်အချိန်လေးဟိုဟာဖြစ်သွားမလားမစိုးရိမ်ပါနဲ့ကျမတို့ရှင်းပြပေးပါဟုတ်ပြီเนาะကဲအဲ့ဒါဆိုလဲမိုင်းနာပဲဆိုတော့လဲဓမ္မမေဆွေများရေးတော်မူပါရှင် ရေးခဲ့တော်မူပါကဲကျမတို့ဒီနေ့ဆက်ပါမယ်အတိတ်ဘယ်ပိုင်းဆက်ရအောင်เนาะမနေ့တုန်းကကျမတို့စိတ်နဲ့ပတ်သက်ပြီးပြောသွားပြီပေါ့เนาะစိတ်ရဲ့အတိတ်ပဲပြောသွားပြီးပြီးစိတ်ဒီဘယ်နေရာမှာရှိတယ်လဲလဲစမ်းစစ်ကြည့်ပြီးသွားပြီးစိတ်ဆိုတာဘာကြောင့်ဖြစ်ပေါ်တာလဲစိတ်ဒီအကြောင်းမရှိပဲဖြစ်တာလားသူ့လိုလိုဖြစ်တာလားတခုခုကဖန်ဆင်းထားလို့ဖြစ်သလားလဲစမ်းစစ်လိုက်တော့စိတ်ဆိုတာဒီအကြောင်းကြောင့်သာဖြစ်နေတာအတိတ်ကကံကြောင့်လည်းဖြစ်တဲ့စိတ်တွေလည်းရှိသလိုအာယုံနဲ့တွာတာတိုက်ဆိုင်ပြီးတော့ဖြစ်တဲ့စိတ်တွေလည်းရှိတယ်အကြောင်းကျမတို့ပြောသွားပြီအတိတ်ကကံကြောင့်ဖြစ်တဲ့စိတ်အမိဟာ၃မျိုးပဲရှိပါမယ်ပရိသန်နေစိတ်ကဲဘဝင်စိတ်ကဲသုတိစိတ်ရဲ့အာယုံနဲ့တွာတာတိုက်ဆိုင်ပြီးဖြစ်တဲ့စိတ်ကတော့၆မျိုးရှိလိမ့်မယ်ဘာကြောင့်လဲအာယုံက၆ပါဒွါရက6ပါးရှိတဲ့အတွက်ကြောင့်စိတ်ဝိညာဉ်လည်း6မျိုးရှိမယ်ဒီစိတ်တွေကံကြောင့်ဖြစ်တဲ့စိတ်3မျိုးအတိတ်ကံကြောင့်ဖြစ်တဲ့စိတ်3မျိုးပစ္စုပန်အာယုံဒွါရတိုက်ဆိုင်ပြီးဖြစ်တဲ့စိတ်6မျိုးကနေပြီးတော့စေတသိက်တွေရဲ့ချေလည်မှုကြောင့်စိတ်ချင်း89စိတ်ချင်း120ပါးဖြစ်သွားရပါတယ်ဒါလေးကိုသိပြီးပြီဆိုရင်ကျမတို့အဲ့ဒီစိတ်တွေကိုအမျိုးဆက်အနေနဲ့ခွဲလိုက်တဲ့အခါမှာစိတ်အမီ4မျိုးရှိကြောင်းကျမတို့ပြောသွားပြီးပြီစိတ်အမီ4မျိုးမှာမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောရှိတဲ့စိတ်ကိုပါစိတ်ခေါ်ပါတယ်အကုသိုလ်စိတ်ကောင်းသောစိတ်အပြစ်ကင်းသောစိတ်ကိုတော့ကုသိုလ်စိတ်ကုသိုလ်အကုသိုလ်တို့၏အကျိုးဖြစ်သောစိတ်ကိုဝိဘက်စိတ်ကုသိုလ်လည်းမဆိုရဘူးအကုသိုလ်လည်းမဆိုရဘူးအကြောင်းလည်းမဆိုရဘူးအကျိုးလည်းမဆိုရဘူးကြောင်းကျိုးနှစ်ပါးလုံးကလွတ်တဲ့စိတ်ကိုကရိယာစိတ်ဖျားယဟန္တာများမှာဖြစ်သောစိတ်ကိုအဲ့ဒီလောက်ကလေးပြောနိုင်ရင်ပြီးပါပြီဒီမှမေးဆွေများရဲ့ဗမေးစီတို့ခုကျမတည်င်းကထတ်ကြပြန်ရောမှတ်စုစာအုပ်ထဲမှာရှိတဲ့စာတွေကိုအကုန်အလွတ်ကျက်နေပြီးတော့တချို့ကကျက်ရင်ကျက်ရင်နဲ့လေမကျက်နိုင်တော့တော်ပြီစာမွေးမဖြေတော့ဘူးအမျိုးသားတွေပဲဖြေကြတော့တို့အမျိုးသမီးတွေမဖြေတော့ဘူးလို့ပြောတယ်လဲကြားတယ်အမျိုးသမီးတွေဘာလို့အာရော့လဲမသိပါဘူးနော်မဖြေတော့တိဟုမပြောဘူးလေကျမကိုအဲ့တည်င်းကရောက်လာတယ်နော်အဲ့တော့အန်ကယ်ကြီးတွေကတော့တို့ကတော့အားကြမခံဆရာမတွေတလောက်တင်တာပြောင်းအောင်ဖြေမယ်တဲ့အန်ကယ်ကြီးတွေကဝရိယမလျှော့ဘူးတဲ့ကြားတယ်နော်နိဗ္ဗာန်ဆိုတာဒီပါလေခက်ခက်ခက်ခက်တွေကျင့်နေကြတယ်ပြောတယ်ဟုတ်လားဟုတ်တယ်တဲ့အမေအန်ကေအန်တီကြီးတွေကမကြက်ဘူးလားမသိဘူးကြက်တော့ကြက်တယ်ကြက်ရင်းနဲ့ပဲစိတ်တွေညစ်သွားပြီးတော့မရတော့ဘူးမဖြေတော့ဘူးလို့သတင်းကြတယ်ဟုတ်လားမဟုတ်ဘူးလားဒါဆိုဒီသတင်းကခိုင်လုံတဲ့ရက်ကွက်ကအော်မြောက်ပေးနေတာတကယ်မဟုတ်ဘူးပေါ့အော်ဟုတ်ပါကဲဒါဆိုရင်စိတ်သက်တွေကြတယ်ဆိုသတင်းကြတော့ရှေ့မတက်ခင်နည်းနည်းပြန်မေးကြည့်အောင်မှာပေါ့စာတွေဘလောက်ရပြီလဲလဲသိအောင်ပေါ့နော်ကဲမမေးစီလိုကြကျမအမြဲတမ်းအားပေးပါတယ်ကျမတို့လည်းကိုချင်းအတန်စားပါတယ်ဒီတရားတော်တွေကခက်ခဲနေနေတာတကြောင်နောက်တစ်ခုကကိုနဲ့တိတ်ဆိတ်နေတယ်လေတိတ်ဆိတ်နေတဲ့အတွက်ကြောင့်ဒီဝေါ်ဟာရအစ်စ်ကိုမှတ်ရတာတကြောင်တချို့ကြတော့လေစာပေဘုသူတာတော့ရှိပေမဲ့စာရင်းနဲ့ဝေးနေတာဆိုတော့မြန်မာစကားလုံးတော်မှာရေးဖို့တော်တော်ခက်နေတာလည်းပါမယ်မြန်မာစကားလုံးခက်ရာကနေပါဠိစကားလုံးဆိုတာတော်တော်လေးစိတ်နေအမလျှော့ပါနဲ့ကျမတို့ကြိုးစားတာပေါ့နော်ကဲနည်းနည်းလေးစာလေးပြန်နှွေးကြည့်လိုက်အောင်လေတွတ်သွားအောင်ဘလောက်ကြက်ထားလဲဆိုတာလေကျမနည်းနည်းစမ်းသစ်တဲ့နေနဲ့ပေါ့နော်စီကြီးတွေလို့ပေါ့တို့ကြည့်လိုက်ရအောင်နော်ကျေးဇူးတော်ရှင်မန်လဲဆရာတော်ဘုရားကြီးမဂ္ဂဒေဝကျမ်းကြီးကိုပြုစုခဲ့တယ်မဂ္ဂဒေဝကျမ်းကြီးကိုပြုစုခဲ့တယ်မန်လဲဆရာတော်ဘုရားကြီးကလေမတလုံးကြည့်တဲ့နော်မတိတာမတက်တာနားမလဲတာဆိုတာမရှိဘူးတဲ့ဒါကြောင့်ဆရာတော်ဘုရားကြီးကပညာရှိလောကနေတဲ့ဆရာတွေကဆိုတယ်ပညာရှိကြီးလို့မိသည်တဲ့စီကြီးလို့နေရတယ်စီကြီးညာသူ့ဟာသူချိတ်ထားရင်ဘာတမ်းမှမမြည်ဘူးနည်းနည်းလေးသွားတို့လိုက်ရင်နည်းနည်းမြည်တယ်ခတ်တာသာတို့ရင်ခတ်တာသာမြည်တယ်ပြင်းပြင်းတီးရင်ပြင်းပြင်းမြည်တယ်ဖိမ့်ဖိမ့်တုံအောင်တီးရင်ဖိမ့်ဖိမ့်တုံအောင်မြည်တဲ့အတွက်ကြောင့်ဆရာတော်ဘုရားကြီးကသူ့ကိုသူဒါလေးနဲ့တင်စားတယ်သူမတို့လင်ပသူတို့လင်တကယ်မြည်တဲ့မြို့မှန်လီရွှေစီကြီးရဲ့ကတီးသမျှဖိမ့်ဖိမ့်တုံသူမတို့ရင်တော့ဒီတိုင်းမှာပဲတဲ့သူတို့လင်တကယ်မြည်တဲ့ဘာစီတဲ့လေမြို့မှန်လီရွှေစီကြီးရဲ့ကတီးတယ်များဖိမ့်ဖိမ့်တုံးဆိုတော့ကိုကျမတို့ဓမ္မမေးဆွေတို့လည်းဒီလောက်တော့ညဝါရီနေ့ဝါရီမနေ့ဝါရီဒီလောက်စူးစမ်းထားတယ်ဆိုတော့ကျမနည်းနည်းလေးတို့ကြည့်လိုက်မယ်နော်ပရမတ်ထတရားဘယ်နဲ့ပါပါလေအလွတ်ဖြေမှာနော်အလွတ်ဖြေမှာဒီလောက်တော့ညဝါတိတော့ပိုင်ထားပြီပဲပရမတ်ထတရား၄ပါးမှာလွယ်လွယ်လေးများလောဘမှုစိတ်ဒေါသမှုစိတ်မောဟမှုစိတ်အာကုသိုလ်စိတ်အာကုတလဝိဘက်စိတ်အာဟိကုတလဝိဘက်စိတ်အာဟိကရိယာစိတ်အာဟိစိတ် အာတော်ဗနာစိတ်အာတော်ဗနာစိတ်သုံးစိတ်အာကုသိုလ်စိတ်အာဟိတ်စိတ်အာတော်ဗနာစိတ်လာဝီကိုတင်ကြတဲ့နေကိုဆိုတာပေါ့မဟာကုသိုလ်စိတ်မဟာဝိဘဲစိတ်မဟာကရိယာစိတ်ရူပဝဆရာကုသိုလ်စိတ်ရူပဝဆရာဝိဘဲစိတ်ရူပဝဆရာကရိယာစိတ်အရူပဝဆရာကုသိုလ်စိတ်အရူပဝဆရာဝိဘဲစိတ်အရူပဝဆရာကရိယာစိတ်မဟာကုသိုလ်စိတ်မဟာဝိဘက်စိတ်မဟာကရိယာစိတ်ဘောင်ကာမသောပနာစိတ်ရူပဝဆရာကုသိုလ်စိတ်ရူပဝဆရာဝိဘက်စိတ်ရူပဝဆရာကရိယာစိတ်ဘောင်ရူပဝဆရာစိတ်အရူပဝဆရာကုသိုလ်စိတ်အရူပဝဆရာဝိဘက်စိတ်အရူပဝဆရာကရိယာစိတ်ဘောင်အရူပဝဆရာစိတ်ရူပဝဆရာစိတ်အရူပဝဆရာစိတ်ဘောင်းမဟေကုစိတ်အတောပနာစိတ်ကာမတောပနာစိတ်အတောပနာစိတ်ကာမတောပနာစိတ်24ပါဘောင်းကာမစိတ်တနည်းကာမဝဆရာစိတ်ကာမဝဆရာစိတ်ကာမစိတ်ရူပဝဆရာစိတ်ရူပစိတ်တူတူပဲနော်အတူကောင်းတဲ့အရှိကအရူပဝဆရာစိတ်အရူပစိတ်မဟေကုစိတ်ကာမစိတ်ဘောင်းလောကီစိတ်တဏိကာမစိတ်ကာမစိတ်ရူပစိတ်အရူပစိတ်ကာမရူပအရူပလောကသုံးပါးကျင်လည်သောလောကီစိတ်လောကုတ္တရာကုသိုလ်စိတ်အကျင်လောကုတ္တရာဝိဘဲစိတ်အကျင်။ဘောင်းလောကုတ္တရာစိတ်အကျင်။လောကုတ္တရာကုသိုလ်စိတ်အကျယ်။လောကုတ္တရာဝိဘဲစိတ်အကျယ်။ဘောင်းဝိဘဲစိတ်အကျယ်။ဘောင်းလောကုတ္တရာစိတ်အကျယ်မှားသွားတာ။လောကုတ္တရာစိတ်အကျယ်။လောကီစိတ်။လောကုတ္တရာစိတ်အကျင်။ဘောင်းစိတ်အကျင်။လောကီစိတ်။လောကုတ္တရာစိတ်အကျယ်။ဘောင်းစိတ်အကျယ်။အလွတ်ဖြေတာလားကြည်ဖြေတာလားကဲဘလောက်စာရရနေဘူးလေရနေပြီးသားပါအတိပဲလျာပြီးသားဖြစ်မှာပါမဖောက်မပြဲမှန်ကန်မြင့်မြတ်တော့အ내သဘောကိုပရမတ်လေမဖောက်မပြဲမှန်ကန်မြင့်မြတ်တဲ့အ내သဘောသည်တကယ်တရားရှိတဲ့အ내သဘောသည်အာယုံကိုတိတတ်တဲ့သဘောမှာစိတ်နဲ့အတူဖြစ်တဲ့ချုပ်တတ်တဲ့သဘောစိတ်ကိုမိပြီးစိတ်ကိုချက်လဲတာအပွေးစားတဲ့တရားတွေနဲ့တွေ့ရင်ပြောင်းလဲဖောက်ပြန်တာကဲရနေပြီကျမတော့မဆုံးသေးဘူးရုပ်တယ်ဖြည့်ထွက်နေပြီဟမ်စိတ်စေတသိက်ရုပ်ဒုက္ခများချုပ်ငိမ့်ခြင်းတဘောတဏကုန်ခန်းခြင်းတဘောဟွဘာခဲ့သေးလို့လဲဒါလေးပဲနေရအတိတ်ပဲတလောက်ပဲရှိသေးတာဟုတ်တယ်လားပရမတ်ဆိုတာအမာခံတရားပြည့်ညံ့ဆိုတာအမိခံတရားဟုတ်ပြီနော်ခဲ့သေးလို့လားကဲမကောင်းသောစိတ်အပြည့်ရှိသောစိတ်ကိုကောင်းသောစိတ်အပြည့်ကင်းသောစိတ်ကိုကုသိုလ်အကုသိုလ်တို့ဤအကျိုးဖြစ်သောစိတ်ကိုအကြောင်းအကျိုးနှစ်ပါးမှလွတ်သောစိတ်ကိုဖရာယဟန္တာများ၌ဖြစ်သောစိတ်ကိုအဲ့ဒီလောက်လေးပဲအတိတ်ပဲသင်ရသေးပါတယ်တအုံလုံးသွားတော့မကြက်ပါနဲ့။အိုးကြက်နေကြပြီလား။အော်မကြက်ပါဘူး။ဒီနေ့ဆက်ရအောင်နော်။လူချင်းတက်မဲ့မှုကိုအကုသိုလ်စိတ်မှာမကောင်းတဲ့စိတ်အပြည့်ရှိသောစိတ်ကိုအကုသိုလ်စိတ်လို့ခေါ်ပါတယ်။မကောင်းတဲ့စိတ်အပြည့်ရှိသောစိတ်ပေါင်းဘလောက်ရှိပါလဲ12ပါမကောင်းတဲ့စိတ်အပြည့်ရှိသောစိတ်12ပါးထဲမှာလောဘမှုစိတ်က10ပါးဒေါသမှုစိတ်က2ပါးမောဟမှုစိတ်ကပေါင်းလိုက်လို့ရှိရင်အကုသိုလ်စိတ်ဟုတ်ပါစေဒီမှာတော့ဆိုခဲ့လိုက်တယ်လောဘမှုစိတ်10ပါးလောဘမှုစိတ်10ပါးကိုကျမတို့ကြည့်မယ်ဆိုလို့ရှိရင်လောဘဆိုတဲ့အတိတ်ပဲရဲ့မူဆိုတာရဲ့စိတ်ဆိုတာရဲ့ဒီစကလုံးသုံးခုပေါင်းထားတယ်။ကျမတို့လောဘဆိုတာဒီလိုချင်တက်မဲ့မှုလောဘရဲ့အတိတ်ပဲကလိုချင်တက်မဲ့မှုလိုချင်တက်မဲ့မှုဒီမြန်မာလိုပြောပါတယ်ပါဠိလိုပြောရင်ဒါလောဘပဲ။ကျမပြောခဲ့ပြီးဖြစ်ပါတယ် စိတ်တသိဆိုတာစိတ်ကိုမြည်ပြီးတော့စိတ်ကိုချဲလဲတယ်ဆိုတဲ့အတွက်ကြောင့်လောဘဆိုတာစိတ်ရဲ့နာမည်မဟုတ်ဘူးစိတ်တသိရဲ့နာမည်ဟာဒီလောဘလေးချဲလဲလို့ဖြစ်လာမဲ့စိတ်ဒီလောဘမှုစိတ်ကိုဒါကြောင့်လောဘမှုစိတ်ဆိုတာဘာလဲလို့ပြောရင်လိုချင်တက်မဲ့မှုလောဘမှုဆိုတာကအပြားဆိုပြောသွားတယ်အရှိကောက်ပြောရင်လောဘမူလလောဘမူလရှိသောစိတ်ဒါဆိုရင်လောဘမှုစိတ်ဆိုတာအရှိကောက်ပြောရင်လောဘမူလရှိသောစိတ်ပေါ့လောဘမူလရှိသောစိတ်ဆိုတာလောဘဆိုတာကလိုချင်တက်မဲ့မှုမူလဆိုတဲ့စကားလုံးကအရင်းခံမူလရဲ့အတိဘယ်ကအရင်းခံဒါဆိုရင်ဒီစကားလုံးတွေကိုဆက်ပြီးတော့ပြောလိုက်ရင်လောဘမှုစိတ်ဆိုတာအရှိကောက်ပြောရင်လောဘမူလရှိသောစိတ်အဲ့ဒါကိုအတိဘယ်ထည့်ပြီးပြောရင်လိုချင်တက်မဲ့မှုလောဘအရင်ခံသောစိတ်ပေါ့ဒါဆိုရင်လောဘမှုစိတ်ဖြစ်တိုင်းဖြစ်တိုင်းကျမတို့ရဲ့စိတ်ဒီဘာကိုအရင်ခံထားလဲဆိုရင်လောဘအရင်ခံထားတယ်အဲ့ဒီလောဘရဲ့သဘာဝကဘယ်လိုရှိလဲလို့ကြည့်ရင်လိုချင်တက်မဲ့တဲ့သဘောရှိတယ်ဒါဆိုရင်ကိုယ်စိတ်ကလေးရဲ့သဘာဝကိုပြန်အကဲခတ်လိုက်တဲ့အခါမှာလိုချင်တဲ့သဘောနှစ်သက်နေတဲ့သဘောတက်မဲ့နေတဲ့သဘောလေးအရင်ခံပြီးဖြစ်နေပြီဆိုရင်ဘာစိတ်ဖြစ်ပြီလို့သိလိုက်ရတော့မလဲလောဘဖြစ်နေပြီလောဘမှုစိတ်ဖြစ်နေပြီလို့သိရမယ်ရှင်းပါလားရှင်ဒါဆိုရင်လောဘမှုစိတ်ဆိုတဲ့အဓိပ္ပာယ်လေးပြန်ပြီးတော့ပြောရအောင်ပါလိုချင်တက်မဲ့မှုလောဘအရင်ခံသောစိတ်ကိုဘာလို့ခေါ်ပါလဲလောဘမှုစိတ်ဒီအကျော်လေးတစ်ခုကိုသိသွားပြီဆိုရင်ကျန်တာလွယ်သွားပါပြီဒါဆိုရင်လောဘမှုစိတ်ဆိုတာလောဘမူလရှိသောစိတ်ဆိုရင်ကျွန်တော်တို့ဆက်ပြီးပူဇော်ခဲ့တယ်မှတ်ခဲ့ပြီးသားဖြစ်နေတဲ့ဒေါသမှုစိတ်ဆိုတာကရောအရှိပြောရင်ဒေါသမူလရှိသောစိတ်ပေါ့ဒါဆိုရင်ဒေါသမူလရှိသောစိတ်မှာမူဆိုတာကမူလဆိုတာအရင်းခံဒါဆိုရင်ဒေါသအရင်းခံတဲ့စိတ်ကြီးကိုဒေါသမူစိတ်ပေါ့လွယ်လွယ်ပြောရင်လောဘအရင်းခံတဲ့စိတ်ကိုလောဘမူစိတ်ဒေါသအရင်းခံတဲ့စိတ်ကိုဒေါသမူစိတ်မောဟအရင်းခံတဲ့စိတ်ကိုဒါပဲပေါ့ဒါဆိုရင်လောဘကလိုချင်တက်မဲ့တယ်ဆိုတော့ဒေါသကဘယ်လိုအဓိပ္ပာယ်ရှိလဲခက်ထန်ကြမ်းတမ်းတဲ့သဘောနော်ခက်ထန်ကြမ်းတမ်းတာကိုဒေါသလို့သုံးပါတယ်ဒါကြောင့်ခက်ထန်ကြမ်းတမ်းမှုခက်ထန်နေဒေါသများဖြစ်လာရင်စိတ်ရဲ့သဘာဝကပြော့ပြောင်းခြင်းမရှိတော့ခက်ထန်လာတယ်ခက်ထန်ပါပြီဆိုတဲ့နောက်မှာခက်ထန်ခြင်းကနေတစ်စိတ်ပြောင်းလဲလာတဲ့သဘာဝကကြမ်းတမ်းလာတယ်စိတ်ကလေးရဲ့သဘာဝကိုစပြောနေတာခက်ထန်လာတယ်ကြမ်းတမ်းလာတယ်ဒါကြောင့်ခက်ထန်ကြမ်းတမ်းမှုခက်တံကြမ်းတမ်းမှုကိုပါဠိလိုပြောရင်ဒေါသခက်တံကြမ်းတမ်းနဲ့ဒေါသမူလရှိသောစိတ်ခက်တံကြမ်းတမ်းမှုဒေါသအရင်ခံသောစိတ်ကြီးကိုဒေါသမူစေဒါကြောင့်ကျေးဇူးတော်ရှင်ပဋ္ဌာန်းဆရာတော်ဘုရားကြီးကလေစိတ်ကလေးရဲ့သဘာဝကိုသင်္ကေတလေးတွေနဲ့ကျွန်တော်တို့မှတ်လွယ်အောင်အင်မတန်ခက်တဲ့18မျက်နှာသောပါဠိတော်တွေကိုလေဇယားတစ်မျက်နှာတည်းနဲ့နော်ဒါကိုရေးတဲ့နေရာမှာဒေါသမှုစိတ်ကိုဆရာတော်ဘုရားကသင်္ကေတပြုတာလေးဒီဓမ္မမစ်ရှင်တို့ကနဆိုခဲ့ပြီးကျေပွင့်လေးနဲ့သင်္ကေတပြုတယ်ကြည့်လိုက်ရင်ကျမတို့ကမြင်တော့ကျေပွင့်လို့ထင်ရတာပေါ့တေချာကြည့်ရင်စိတ်ကလေးရဲ့သဘာဝမှာအချွန်လေးတွေစူးလေးတွေထွက်နေတာကိုပြထားတာအချွန်လေးတွေစူးလေးတွေကိုလွယ်အောင်ဆိုပြီးတော့ကျေပွင့်လေးနဲ့ရေးထားတာဆိုလိုရင်းကဒေါသဖြစ်လာရင်ခက်ထန်လာတဲ့ကြောင့်စိတ်အမူအရာလေးဒီခက်ထန်လာတဲ့ကြမ်းတမ်းလာတယ်ကြမ်းတမ်းလာတဲ့အတွက်ကြောင့်စူးလေးတွေထောင်းလာတဲ့သဘောလေးပဲအဲ့တော့ကျမတို့ကလေးလေးတွေကိုကြပြလေးတွေတင်တော့ငငယ်တော့မူလာတန်းဘူချိုကြပြလေးတွေပေါ့နော်ဟုတ်လားစူးတွေထောင်လို့ဒေါသကြီးညီညီဒူးရင်သီးဆိုပြီးတော့လေကြပြလေးတွေနဲ့တင်ပေးတယ်ဒူးရင်သီးလေးကိုတင်ကြတာလေးသိစေချင်တော့ဒူးရင်သီးလေးတွေကစူးလေးတွေထွက်နေတာဘာကြောင့်လဲဆိုတော့စူးတွေလည်းထောင်နေစားကလေးကိုသိအောင်တင်လိုက်တယ်အဲ့ဒီသဘောလေးကဘာဖြစ်ရင်လဲဆိုတော့ဒေါသကြီးอ่ะဒါကြောင့်စူးတွေထောင်လို့ဒေါသကြီးညီညီဒူးရင်သီးဆိုတော့တင်ပေးတာလေနော်ဒါကြောင့်ဒီနေရာမှာဒီဒေါသမှုစိတ်နှစ်ပါးကိုသင်္ကေတပြုရင်ကျေပွင့်လေးလို့ပြပေးမယ်ဆရာတော်ဖရာကြီးကအဲ့ဒီကျေပွင့်ကလေကောင်းငင်မှာရှိနေတဲ့လင်းလက်နေတဲ့ကျေမျိုးလေးမဟုတ်ဘူးတဲ့မဲနဲ့နေတဲ့ကျေမဲလေးနဲ့သင်္ကေတပြုထားတယ်ဟုတ်လားဓမ္မမေစေကျေပွင့်ဖြူဖြူလားကျေပွင့်မဲမဲလေးလားမဲမဲလေးဒါကိုပြောချင်းအပြည့်မဲနေတဲ့ကြယ်လေးပုံစံပြတာဒီစူးလေးတွေထောင်နေတာကိုသင်္ကေတပြုတာခက်ထန်နေတဲ့သဘောကြမ်းတမ်းနေတာဒါကြောင့်ခက်ထန်ကြမ်းတမ်းမှုဒေါသလေးအရင်ခံတဲ့စိတ်ဖြစ်တဲ့အတွက်ကြောင့်စိတ်မှာဖြစ်လာပြီဆိုရင်အဲ့ဒီစိတ်ရဲ့သဘာဝလေးကိုကြည့်စိတ်ကလေးမှာဖြစ်လာတဲ့ပြုလုပ်တာကိုကံလို့သုံးတယ်ကံဆိုတာက ြုလုပ်တာပြောဆိုတာကြံစီတာစိတ်ကိုမနှောဖြစ်တဲ့အတွက်ကြောင့်မနှောခံလို့သုံးတယ်။နောက်တစ်ကြောင်ကလေးများကြတော့လေကျမတို့ကဒီကြပြလေးတွေနဲ့ပါဠိစကားလုံးဝေါ်ဟာရလေးတွေကိုသင်ပြီးတော့ကာယကံဝစီကံမနောကံဆိုတာကျမတို့ဩဃတာကရောကံထဲမှာပါပြီးသားလေကံသုံးပါကာယကံဝစီကံမနောကံဒီကလေးတွေကိုကြပြလေးနဲ့နားလည်အောင်ကာယကံဆိုတဲ့အဓိပ္ပာယ်ကိုသိကာယဆိုတာကိုခန္ဓာကံဆိုတာကပြုလုပ်တာကာယကံဆိုတာကိုနဲ့ပြုလုပ်တာကြပြလေးလဲဆိုလိုက်ရောကလေးကဆွဲသွားပြီကာယကံဆိုတာကိုနဲ့လှုပ်တာမှန်သမျှကာယကံပေါ့ဝဲစီဆိုတာနှုတ်ပါဆက်ပါကံဆိုတာကပြောဆိုတာဝစီကံဆိုတာနှုတ်နဲ့ပြောဆိုတာတခါလဲတင်ပေးလိုက်ဝစီဆိုတဲ့စကားလုံးကနှုတ်ပါဆက်ပဲတဲ့ကံဆိုတာကပြောတာတဲ့ဒါကြောင့်ဝစီကံဆိုတာနှုတ်နဲ့ပြောတာပေါ့တဲ့မနောဆိုတာစိတ်နှလုံးမှာကံဆိုတာကကြံတွေးတာမနောကံဆိုတာစိတ်နဲ့ကြံတွေးတာဆိုတော့အခုကျမတို့သင်တာစိတ်ပိုင်းကိုစိတ်ပိုင်းဆိုတော့စိတ်အကြောင်းစပြီဆိုရဲဘယ်ကံစသိပြီလဲဆိုရင်မနောကံပဲဟုတ်ပါလားဒါကြောင့်စိတ်ကလေးရဲ့သဘာဝသည်မူလသဘာဝကဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားလေစိတ်ဆိုတဲ့သဘာဝကဟေးတဲ့အတိတ်ကံကြောင့်ဖြစ်တဲ့စိတ်ဆိုတာလေလေဘာအယောင်မှမစိုးဖြူစင်နေတယ်အတိတ်ကံကြောင့်ဖြစ်တဲ့စိတ်ရဲ့သဘာဝနောက်တကအာယုံနဲ့ဓာတ်တိုက်ပြီးဖြစ်လာရတဲ့မြင်သိစိတ်ကြားသိစိတ်ထိသိစိတ်ဆိုတဲ့စိတ်ချောင်မျိုးကိုကြည့်ရင်လေဒါလည်းဖြူစင်နေတာပဲတဲ့အဲ့ဒီအချိန်မှာအကုသိုလ်စေတသိက်တွေကုသိုလ်စေတသိက်တွေကအယောင်မျိုးမျိုးချေလေလိုက်တဲ့အခါမှာစိတ်ကလေးရဲ့ဖြူစင်နေတာအယောင်တွေပြောင်းကုန်တာတဲ့ဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားဟောတဲ့ဒီပုံစံလေးကိုအထက္ခရာဆရာတွေကဥပမာပေးကြတဲ့အခါမှာစိတ်ဆိုတာအင်မတန်ဖြူစင်နေတဲ့အတွက်ကြောင့်စိတ်ဆိုတာအယောင်မရှိတဲ့ကြည်လင်နေတဲ့ရေနဲ့ဥပမာနိုင်တယ်ရေဆိုတာအယောင်လည်းမရှိဘူးကျမတို့တင်ပူးသားပဲအနံ့လည်းမရှိဘူးရေမှာဘာသဘာဝလဲရှိတယ်ဆိုတန်ရှင်းနေအေးမြတယ်ကြည်လင်တယ်ဒီသဘောပဲရှိရေရဲ့ဂုံတတ္တိတန်ရှင်းအေးမြကြည်လင်တယ်ဒါဝဲကျမတို့ရေတွေပါတွေကတ်တဲ့အခါကျရင်ပါဠိတော်အနေနဲ့ပြောရင်တုဒ္ဓတိတလပတ္တနံတုဒ္ဓဆိုတန်ရှင်းနေတိတလဆိုတာအေးမြတယ်ပတ္တနံဆိုတာကြည်လင်တော့တန်ရှင်းအေးမြကြည်လင်တော့ဒီရေကိုတင်စားတဲ့အတွက်ကြောင့်ခုဒီနေရာမှာရေသည်အယောင်ပါမှမရှိကြည်လင်နေတဲ့သဘာဝပဲရှိတယ်။အဲ့ဒီကြည်လင်နေတဲ့ရေလေးတဲ့ကိုတဲ့စေတသိက်ဆိုတဲ့သဘာဝလေးကနေပြီးတော့ခြေလေလိုက်ရင်အဲ့ဒီရေသည်အယောင်ပုံစံမျိုးစုံပြောင်းသွားတဲ့အတွက်ကြောင့်စေတသိက်တွေကိုဘာနဲ့ဥပမာပေးလဲဆိုစေအယောင်မှုန်နေတဲ့ဥပမာပေးတယ်။စေအယောင်မှုန်နေမှာနေတဲ့စေမှုန်ရှိမယ်၊ဝါတဲ့စေမှုန်ရှိမယ်၊စိမ့်တဲ့စေမှုန်ရှိမယ်၊မဲတဲ့စေမှုန်ရှိမယ်၊ဖြူတဲ့စေမှုန်ရှိမယ်စေပြုံမုတ်စေဝါမုတ်စေနီမုတ်စသည်ဖြင့်အယောင်ရှိတဲ့စေမုံလေးကိုတဲ့ရေထဲကိုထည့်ကြည့်လိုက်အဝါရောင်စေမုံကိုကြည်လင်နေတဲ့ရေထဲထည့်လိုက်အဲ့ရေဘာရောင်ပြောင်းသွားလဲအဝါရေပြောင်းသွားတယ်အဝါရောင်ရေအနီရောင်စေမုံထပ်ထည့်အနီရောင်ရေပြောင်းမယ်အမဲရောင်ထည့်လိုက်ရင်အမဲရောင်ရေပြောင်းတယ်လို့ပဲအင်မတန်ကြည်လင်ဖြူစင်နေတဲ့မူလစိတ်ကိုစေတသိက်တည်းဟူသောတရားတွေကဝင်းချလိုက်တဲ့အခါမှာမကောင်းမှုကောင်းမှုစေတသိက်ကုသိုလ်အကုသိုလ်စိတ်တွေအကုန်လုံးပြောင်းသွားတယ်အခုလေမူလရှိတဲ့စိတ်ကလေးကိုကျမတို့ဓမ္မမေဆွေတို့ဥစ္စမဆိုပါဆိုရင်အစင်းတစ်ခုနဲ့ဓမ္မမေဆွေတို့ရဲ့စကုထွားတာတိုက်လိုက်ရင်မြင်သိစိတ်ပဲအဲ့ဒီမြင်သိစိတ်မှာမှအဲ့ဒီမြင်သိစိတ်လေးဖြစ်တဲ့အချိန်မှာလှလိုက်တာလိုချင်လိုက်တာဆိုတဲ့လောဘကလည်းချက်လိုက်ရောမြင်သိစိတ်ကနေလောဘမှုစိတ်ပြောင်းသွားတယ်မြင်လိုက်တဲ့ဒီအစင်းပေါ်မှာမကြိုက်လိုက်တာဘသူပဲဘဝပဲလို့စေတသိက်ကချေလေလိုက်ရင်မကျေနဲ့တဲ့ဒေါသမှုစိတ်ပြောင်းသွားတယ်တခါတလေများကြည့်တော့ကြည်နေတယ်မမြင်ဘူးရှင်ကြည်နေတာပဲเนาะဘာလို့လဲစိတ်ကဒီမှမရှိပြန့်နေတယ်အဲ့ဒီလိုသဘောကိုကျမတို့နောက်တင်မယ်ဥဒ္ဒစ္စခေါ်တယ်တွေ့ဝင်နေတဲ့ချိန်မှလည်းမသိလိုက်တခါတလေတရားပွဲတပွဲသာဆုံးသွားတယ်ဓမ္မကတိကဆက်ရတော့ဘာဟောသွားမှန်းတော့မသိဘူးဟဲ့စိတ်မရှိလို့လားဆိုစိတ်လည်းရှင်မင်းစိတ်ခမားတို့စိတ်ဘယ်ရောက်နေလဲဆိုတော့ဘယ်ရောက်မှမသိအောင်စိတ်တွေပြန့်နေတယ်အဲ့ဒါကိုဥဒ္ဒစ္စလို့ခေါ်တာပဲပြာပုံလေးကိုဒဲကြလိုက်ရင်လေပြာမုံတွေလွင့်နေတယ်လို့ပဲတဲ့ငြိမ်သက်မှုမရှိဘူးကြည်လင်မှုမရှိဘူးအဲ့ဒါဥဒ္ဒစ္စပဲညောင်တစ်ခါလေကျမတို့ထမင်းတပကံကုံသွားတာလေဘာရတာမှမသိဘူးတရားပွဲတပွဲပြီးသွားလဲဘာဟောသွားမှမသိဘူးတစ်ခါတလေကြည်တော့ကြည်နေတာပဲကြည်နေတယ်လို့ပဲထင်ရတာပဲဒီဘက်ကဘေးကသူကကြည်ရင်လည်းကြည်နေတယ်အခုကျမတို့ဘက်ကကြည်ရင်လည်းကျမတို့ကြည်နေတယ်စိတ်ဝင်စားတယ်ထင်ဒါပေမဲ့သူ့စိတ်ကဒီမှာမရှိဘူးလူရတာကြည်နေတာစိတ်ကဟိုရောက်တီရောက်နေမြင်လည်းမမြင်ဘူးဒါကြောင့်ကြည်ကားကြည်မမြင်ကြားကား နာကထောင်ဤမကြာဆိုအဲ့ဒါလေစာကစာဤအရတာမသိဆိုစိတ်ကဒီစားတဲ့အာယုံမြင်တဲ့အာယုံကြည့်တဲ့အာယုံတွေမှာစိတ်ကမရှိဘူးပြန့်နေတာအာယုံအများကြီးကိုပြန့်နေတယ်ဘယ်အာယုံရောက်မှန်းကိုမသိအောင်ပြန့်နေတာကိုဥဒ္ဒစ္စလို့သုံးအဲ့ဒါမောဟပဲမောဟရဲ့သဘာဝမသိဘူးကိုအဲ့ဒီတော့ဆိုလိုရင်းကဥဒ္ဒစ္စဆိုတဲ့စကားလုံးကစေတသိက်ဖြစ်နေတာဥဒ္ဒစ္စကခြေလှယ်လိုက်လို့ပြောင်းလာတဲ့စိတ်ကိုဥဒ္ဒစ္စတံပြုတ်စိတ်ဝိသိကိစ္စစေတသိက်ခြေလှယ်လို့ပြောင်းလာမဲ့စိတ်ကိုဝိသိကိစ္စတံပြုတ်စိတ်ဒိဋ္ဌိစွာစေတသိက်ပဲဒိဋ္ဌိကခြေလှယ်လိုက်လို့ဖြစ်လာမဲ့စိတ်ကိုဒိဋ္ဌိကထာတံပြုတ်စိတ်ဆိုတာဒါတွေပဲဒါဆိုကျွန်တော်တို့ခုဆိုသွားတဲ့တပါးချင်းတပါးချင်းတပါးချင်းပူဇော်သွားတဲ့စိတ်တွေအလုံးနိုင်အလုံးနိုင်ကိုကြည့်ရင်စေတသိက်တွေရဲ့ခြေလှယ်မှုကြောင့်ဖြစ်တာတွေပဲနောက်ပိုင်းတွေ့တော့မယ်ဟုတ်ပြီနော်ဒါဆိုရင်ခက်ထန်ကြမ်းတမ်းနဲ့ဒေါသစေတသိက်အရင်းခံတဲ့စိတ်ကိုဒေါသမှုစိတ်အဲ့ဒီဒေါသမှုစိတ်ရဲ့စိတ်ရဲ့တဘာဝကခက်ထန်ကြမ်းတမ်းလာရင်ဒီဒေါသမှုစိတ်ကခြေလှယ်လိုက်လို့ရှိရင်ဖြစ်လာမယ်သူ့ကြောင့်ဖြစ်လာမယ်စကားပြောတဲ့အတန်ဝစီကံကြည့်ရင်လေဒေါသကံပါလာပြီဒေါသမှာနှစ်ချက်ရှိမယ်ကြဒေါသရဲ့တက်ဒေါသရဲ့ကျွန်တော်တို့အရက်ထဲမှာနားလည်နေတဲ့ဒေါသကတက်ဒေါသရှူးရှူးရှဲရှဲဖြစ်တဲ့ဒေါသရိုက်မောင်းပုံမောင်းဖြစ်တဲ့ဒေါသတက်တဲ့ဖြစ်တဲ့အထိဖြစ်တဲ့ဒေါသတက်ဒေါသကျေးဇူးတော်ရှင်မြတ်စွာဘုရားဒေါသဆိုတာခက်ထန်နဲ့ကြမ်းတမ်းနဲ့မကျေနပ်တာမှန်သမျှဒေါသပဲဒါဆိုရင်စိတ်မကောင်းမှုဝမ်းနည်းတယ်ကြေကွဲတယ်ပူဆွေးတယ်ငိုကြွေးတယ်ဟာရောဒါလည်းကြည့်ဝမ်းနည်းပူဆွေးနေတယ်ကြေကွဲနေပါတယ်ဆိုတဲ့ကသူကလည်းနူးညံ့သိမ်မွေ့တာလားခက်ချန်တာလားဟမ်ဘုရားမြတ်စွာဓမ္မမိတ်ဆွေများဝမ်းနည်းတယ်ပူဆွေးနေတယ်ဆိုတဲ့ကလည်းခက်ချန်တာလားနူးညံ့နေတာလားခက်ချန်တာပဲပေါ့ငိုနေတဲ့လူတယောက်ကိုကြည့်ကြည့်ပါလားတချို့ဆိုအန်နေကြိတ်ပြီးတော့ငိုတာမရှိဘူးလားမျက်လုံးတွေကမျက်ရည်တွေကကြအာနှက်တွေကထွက်နှက်တွေကိုညှစ်ရှူရှဲရှူရှဲနဲ့ငိုနော်စသည်ဖြင့်အဲ့ဒီလိုဖြစ်နေတဲ့ဆိုတဲ့ကပါဇက်ကလည်းလေအတန်ကလည်းထွက်တယ်ငိုသံတော်၎င်းထွက်ခြင်းထွက်မယ်ပါဇက်ကလည်းပြစ်တော့ပြစ်တော့ပြောခြင်းနဲ့ပြောနေမယ်အဲ့ဒါကိုကြည်ကြည်အဖြစ်နူးညံ့တာလားခက်ထန်တာလားခက်ထန်ကြမ်းတမ်းတာလားတိမ်မွေ့တာလားကြမ်းတမ်းနေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီငိုကြွေးနေရင်ရိုက်မောင်းပုံမောင်းလည်းမလုပ်ပါဘူးတော့သူများကိုလည်းမသက်ပါဘူးသို့တော်လဲသူ့ရဲ့တန်တန်မှာဒေါသဖြစ်နေတာပဲအဲ့ဒေါသကလက်တုံမပြတ်နိုင်တဲ့အတွဲကြောင့်ဖြစ်တဲ့ဒေါသကြဒေါသဒါကြောင့်မိဘနဲ့သားသမီးမိဘကသားသမီးကိုလိမ္မာစေခြင်းလို့ဆုံးမတယ်ဆိုရင်တချို့မိဘကဆုံးမတာကနင်းနေသူ့ဒေါသမြန်မြန်ဖြစ်လာမဖြစ်ဘူးလားဖြစ်တယ်သူရိုက်တယ်ကလေးကလည်းမိဘအရိုက်ကိုခံပြီးသူကလည်းမငိုဘူးလားမိဘကရိုက်တာကတက်ဒေါသသားသမီးကအရိုက်ခံပြီးငိုနေတာမိဘပြန်မှမလုံနိုင်တာ။မလုံနိုင်တော့ तू မကျေနပ်ကြောင်းကို तू ငိုပြီးတော့ဆန္ဒပြတာပဲ။ဒါကြောင့်ကလေးလေး तू နို့ဆိုခြင်းတဲ့အချိန်မှာနို့မဆိုရငိုပြတာအဲ့ဒါဘာပြမကျေနပ်ဘူးလို့ तू ပြောနေတာပဲ။အဒေါသပဲ။ဒါကြောင့်ဒီနေရာမှာခက်ထန်ကြမ်းတမ်းမှုဒေါသသည်စိတ်မနှောမှဖြစ်တယ်လို့ဝစီမှလည်းထွက်လာနိုင်တယ်လို့အမှုရာမှလည်းခြေချင်းပုတ်ပြီးငိုနေတာတချို့ကလေးစိတ်ကောက်တာ။နော်မိဘကလည်းဟိုကကိုင်ပေါက်ဒီကကိုင်ပေါက်တယောက်တယောက်ရံဖြစ်တာပဲကြီးကြီးခွေးချင်းချင်းပဲဖြစ်ဖြစ်သွားဖြဲပြတာတို့ဟုတ်လားစသည်ဖြင့်နော်ဒီနေရာမှာအတန်ကြီးထွက်ပြတာတို့ဒါတွေကလည်းသူတို့ရဲ့ဒေါသကိုပြတာလေဒါကြောင့်ခက်ထန်ကြမ်းတမ်းမကျေနပ်တဲ့စေတသိက်ဒေါသကိုအရင်ခံတဲ့စိတ်ကိုဒေါသမှုစိတ်အတူကောက်ပြောလိုက်တော့မောဟအရင်ခံတဲ့စိတ်ကိုမောဟမှုစိတ်လို့သုံးတယ်ပေါ့ဒီနေရာမှာကျမတို့ကမောဟမူလအရှိသောစိတ်ကိုမောဟမူစိတ်ပေါ့မောဟစိတ်တိတ်အရင်ခံသောစိတ်ကိုမောဟမူစိတ်အတူကောက်ပြောလိုက်တော့မောဟမူစိတ်မောဟမူစိတ်ဆိုတဲ့အတွက်ကြောင့်မောဟဆိုတာဘာလဲလို့ပြောရင်မောဟရဲ့တဘာဝကတွေးဝေတယ်တွေးဝေတဲ့သဘောမတိတဲ့သဘောဒါကြောင့်တွေးဝေပြီးတော့တွေးဝေမှုမတိမှုကိုအရင်ခံပြီးတော့ဖြစ်တဲ့စိတ်ကိုမောဟမူစိတ်မောဟမူစိတ်မှာနှမျိုးရှိတယ်မောမှုစိတ်မှာနှမျိုးရှိတဲ့နေရာမှာပထမမောမှုစိတ်သည်ဝိသိတန်လို့ပြောတဲ့အတွေ့ဝိသိကိစ္စတံပြုဒုတိယမောမှုကဥဒ္ဒစ္စတန်လို့ပြောတဲ့အတွေ့ဥဒ္ဒစ္စတံပြုအဲ့တော့ဝိသိတန်ကိုအရှေရေးရင်ဝိသိကိစ္စအဲ့ဒီဝိသိကိစ္စဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကယုံမှားတန်တရားဖြစ်မှုယုံမှားတယ်တန်တရားဖြစ်နေတယ်ယုံမှားတန်တရားဖြစ်တာကိုဝိသိကိစ္စလို့သုံးပါတယ်ကျမတို့ဒီဝိသိကိစ္စဆိုတဲ့စကားလုံးကိုအရက်ထဲမှာယူသုံးရပါတယ် ကျွန်တော်တို့ရဲ့မြန်မာစကားတော်တော်များများသည့်ဘာသာစကားပေါင်းများစွာယူသုံးထားတာဒီအများကြီးပါတယ်ဝိစိကိစ္စဆိုတဲ့စကားလုံးနဲ့သုံးတယ်စေတနာဆိုတဲ့စကားလုံးနဲ့ယူသုံးထားတယ်မေတ္တာဆိုလည်းယူသုံးတာပဲတို့ဒီတို့ဆိုအင်္ဂလိပ်စကားတွေလည်းကျွန်တော်တို့မြန်မာထဲမှာယူသုံးတယ်ဘိုက်စကုတ်တို့ကားတို့အဲ့ဒါတွေအကုန်လုံးကအင်္ဂလိပ်စကားတွေပဲနော်ဘိုက်စကုတ်သွားကြည့်မယ်အကားစီးမယ်စသည်ဖြင့်ပြောတာအဲ့ဒါတွေကအင်္ဂလိပ်စကားတွေပဲနောက်ထပ်နည်းတူဆိုအခြားအခြားဘာသာစကားတွေယူပြောပါဠိစကားတွေအခုယူပြောထားတာတွေလည်းရှိတယ်ပေါ့အဲ့တော့ယူပြောတဲ့နေရာမှာမှန်မှန်ယူပြောတာလည်းရှိတယ်လို့ခါတလေကိုယ့်ဟာကိုယ်ရှောက်ချင်းရတယ်ရှောက်ယူပြောတာတွေရောမရှိဘူးလားကျတော့ရှောက်ယူတဲ့စကားလုံးပါဠိစကားလုံးတွေကရှောက်ယူပြီးပြောထားတဲ့အမှားကြီးပြောနေတဲ့စကားလုံးတစ်လုံးတွေအဲ့ဒီဝိစိကိစ္စပဲကျွန်တော်တို့ဝိစိကိစ္စဆိုတဲ့စကားလုံးဘယ်လိုပြောကြလဲအောင်မလေးအိမ်မလေးစာမကျင့်နိုင်ပါဘူးတင်နှန်းလာတက်ပါတင်နှန်းလေးလာမတက်နိုင်ပါအိမ်မဝိစိကိစ္စတွေကိုများသလားမပြောနဲ့ဟုတ်လားဟိုဟာတွေရောဒီဟာတွေရောရှုပ်ထွေးနေတာပဲအလုတ်ကိစ္စတွေများလွန်းလို့လေဝိစိကိစ္စတွေတိတယ်မလားကိစ္စဝိစ္စတွေများတာဗောအဲ့ဒါဝိစိကိစ္စတွေများတာဗောနားထောင်နေသူကလည်းကိုကဝိစိကိစ္စပါသွားရင်နားမလဲသူစိတ်ထဲမှာဘာသာပြန်လိုက်တယ်ဒီလောက်အိမ်မမလာနိုင်တင်နှန်းအောင်မလာနိုင်အိမ်မဝိစိကိစ္စတွေကလည်းများလိုက်တာဆိုအလုတ်တွေများနေတာနေမှာဗောဆိုအဲအဲ့ဒါကိုသူကယူသွားပြန်ရောตัวนับเดียวတွေ့ရင်ဒီလိုပါပဲရိတ်တာလဲမလာနိုင်ပါဘူးဟုတ်လားဝီစီကိစ္စများသလားမပြောနောက်ကြောက်ကလည်းအဲ့ဒါဘာမှမသိဘူးနော်အဲ့ဒီလိုအဲ့ဒီလိုနဲ့မြန်မာစကားလုံးထဲမှာဝီစီကိစ္စကအမွေးစားခံနိုင်ရတယ်အတိပဲကြတော့သူတို့တည်နေတဲ့ကိစ္စဝိစ္စတွေများနေတာကိုဝီစီကိစ္စလို့ထင်တယ်တကယ်တော့ကိစ္စဝိစ္စအလုပ်တွေများနေတာသည်ဝီစီကိစ္စမဟုတ်ပါဝီစီကိစ္စတွေသည်ယုံမှန်ဒါဆိုသူစကားအတိုင်းယူသုံးရင်တင်နှန်းနေလဲမလာနိုင်ပါဘူးရိတ်တာလည်းမလာနိုင်ဘူးအိမ်မှာဝိစိကိစ္စတွေများနေဆိုတော့အိမ်မှာသူဘာတွေဖြစ်နေတာလဲယုံမှားတန်နေရတယ်ဖြစ်နေတာဟုတ်လားအဲ့တော့ဝိစိကိစ္စဆိုတဲ့အဓိပ္ပာယ်ဒီယုံမှားအဲ့ဒီဝိစိကိစ္စဆိုတဲ့တရားဒီအာဟုတုစေတသိက်ထဲမှာပါတယ်နော်အဲ့ဒီစေတသိက်ဒီဘလောက်တောင်ဆိုးလဲဆိုရင်အဲ့ဒီဝိစိကိစ္စဆိုတဲ့တရားကိုမပယ်နိုင်ရင် तू ကမဲ့နဲ့ပယ်မှပျောက်တယ်အာဟုတုမဲ့နဲ့သာမပယ်နိုင် तू ကအပယ်လေးပုံဆွဲချတာဒါကြောင့်သောတာပတ္တိမဲ့တစ်ချက်ကိုရမှာဓမ္မမေရှိရကုတင်လိုက်ပြီလောကုတ္တရာကုတုအကျဉ်၄ပါးတင်လိုက်တယ်ဟုတ်တယ်လားလောကုတ္တရာကုတုအကျဉ်20လောကုတ္တရာကုတုအကျဉ်၄ပါးသောတာပတ္တိမေဆိတ်၁ပါးတဂရဂါမိမေဆိတ်၁ပါးအနာဂါမိမေဆိတ်၁ပါးအရဟတ္တမေဆိတ်မေဆိုတာကုတုပဲလောကုတ္တရာကုတုမှာမေ၄ပါးထဲမှာအနှိမ့်ဆုံးမေဖြစ်တယ်သောတာပတ္တိမေရမှာအဲ့ဒီဝိစီကိစ္စကိုအမြင့်ပြန်ပယ်လိုက်နိုင်တာပယ်လိုက်မှအပယ်တကားပိတ်တာဒါဆိုရင်ဝိစိကိစ္စကိုမပယ်နိုင်သေးတည်း၍အပယ်တကားမပိတ်ဘူးရှင်။ဒါကြောင့်ဝိစိကိစ္စဆိုတဲ့စကားလုံးကလေရိုးရိုးတန်မြင်ရမဟုတ်ပါ။ယုံမှားတန်တရားဖြစ်ခြင်း။ဘယ်ပေါ်မှာယုံမှားတန်တရားဖြစ်လဲ။ငါးဌာနမှာယုံမှားတန်တရားဖြစ်တယ်။ဖျားရှင်၌ယုံမှားခြင်း။တရားတော်၌ယုံမှားခြင်း။တန်ခါတော်၌ယုံမှားခြင်း။ကံ၌ယုံမှားခြင်း။ကံဤအကျိုး၌ယုံမှားခြင်း။ပဲလေပြောရင်ယတနာ3မျက်3ပါးရဲ့ကံကံရဲ့အကျိုးငါးဌာန၌ယုံမှားတန်တရားဖြစ်မှုသည်ဝိစိကိစ္စဖြစ်ပါသည်ဖျားတရားတန်ခါကံကံဤအကျိုးဒီငါးဌာန၌ယုံမှားတန်တရားဖြစ်ခြင်းသည်ဝိစိကိစ္စဖျား၌ယုံမှားတယ်ဖျားစစ်မှာမယုံမဲနဲ့ဖျားတူဖျားရောင်မှာသွားယုံမှားတာတရားတူတရားတွေပေါ်မှာယုံမှားတာတန်ခါတူတန်ခါတွေပေါ်မှာယုံမှားတယ်ကံပေါ်မှာလည်းယုံမှားတယ်ကံရဲ့အကျိုးမှာလည်းယုံမှားတယ်ယုံမှားတဲ့အတွက်ကြောင့်သူကဘာဖြစ်လဲတန်တရားတွေဖြစ်ကြတယ်တန်တရားဝင်ခြင်းနဲ့ယုံမှားခြင်းနဲ့နည်းနည်းလေးကွဲခြားမှုရှိပါတယ်အဲ့တော့ယုံမှားတန်တရားယုံမှားတယ်ဆိုတော့လွဲထွက်သွားတာပေါ့လေတန်တရားဖြစ်ပြီဆိုရင်တော့သူကဘာကြောင့်တန်တရားမြည်ဖြစ်လဲဆိုရင်သူညံကမမိတဲ့အတွက်ဟုတ်ဟုတ်ပါမလားလို့တန်တရားဝင်တာကိုယုံမှတန်တရားဖြစ်ချင်းလို့သုံးပါတယ်။ဒါကြောင့်ဝိစိကိစ္စကိုကျေးဇူးတော်ရှင်မြတ်စွာဘုရားကဒီဝိစိကိစ္စဆိုတဲ့တရားဆိုသည်ညံမမိတဲ့ပုံကိုယ်တွေမှာဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာအဋ္ဌကထာဆရာများကဘယ်လိုပြောလဲဆိုရင်ညံဒီဟုသောစေကုတမကင်းသောသဘောညံဆိုတဲ့စိတ်ကုဆရာနဲ့ကင်းတဲ့အတွက်ကြောင့်ကုတ္တယံပျောက်ခဲတဲ့အနာယောဂါဆိုးနဲ့တူတယ်။ဒါကြောင့်ကျမတို့ဆရာတော်တန်ခါတော်တွေပညာရှင်ကြီးတွေကယုံမားတန်တရားဖြစ်ရင်အဲ့ဒီယုံမားတန်တရားဒီတိုင်းမထားရဘူး။ညံမမီရင်ညံချင်းဆက်ဆိုတဲ့အတိုင်းမတိလင်မေးမစင်လင်စေးဆိုတဲ့အတိုင်းမတိရင်ဘာလုပ်ရမလဲ မေးမြန်းရမယ်ကိုယ့်ရဲ့ယုံမှားမှုကိုဉာဏ်မမီတဲ့အခါဖြစ်တဲ့ယုံမှားမှုဉာဏ်မမီတဲ့အခါဖြစ်တဲ့တန်တရားဝင်မှုတွေကိုပညာရှင်တွေထံမှာချင်းကပ်ပြီးတော့ကိုယ့်ရဲ့ယုံမှားမှုဝိသိကိစ္စအောင်ဖြေလျှောက်ဖြေဖြောက်ပလိုက်ရမယ်ဖယ်ရှားပလိုက်ရပါမယ်သဘောပေါက်ပါလားဓမ္မမင်းဆွေများဒါကြောင့်ဉာဏ်မမီဉာဏ်ချင်းဆက်ပေးပါကိုကဉာဏ်မမီရင်ကိုတဲ့ဉာဏ်ပညာရှိတဲ့ပုံကိုယ်တွေမှာချင်းကပ်ပါကိုရဲ့ယုံမားတန်တရားဖြစ်မှုတွေပေါ်မှာမေ့လျှောက်ပါအဲ့ဒီလိုယုံမားတန်တရားဖြစ်လာရင်စိတ်အစဉ်ကိုကအမှန်ကိုမသိတဲ့အတွက်ကြောင့်တွေ့ဝေမှုဖြစ်တဲ့အတွက်ကြောင့်ဝိသိကိစ္စာတံပြုတ်စိတ်ဆိုတာဒီမောမှုစိတ်ကျပါခြင်းဖြစ်ပါတယ်သဘောပေါက်ပြီနော်ကဲနောက်တစ်ခုကဥဒ္ဒစ္စအဲ့ဒီမှာတံပြုတ်ဆိုတဲ့စကားလုံးလေးပါပြီဝိသိကိစ္စာတော့ရှင်းသွားပြီတံပြုတ်တံပြုတ်ဆိုတာဒီကျမတို့တံပယုတ်တဆိုတဲ့ပါဠိစကားလုံးကလာတာကျမတို့ဒါကိုပဋ္ဌာန်း24ပစ္စည်းမှာဆိုရင်လေတံပယုတ်တပစ္စည်းဆိုတာပါလားမပါလားပါထားတယ်တံပယုတ်ရဲ့စန့်ကျင်ဘက်ကဝိပယုတ်တပစ္စည်းဟေတုပစ္စယောအာရမဏပစ္စယောစသဖြင့်ဆိုသွားတဲ့နေရာမှာတံပယုတ်တပစ္စယောဝိပယုတ်တပစ္စယောတံပယုတ်တကိုပါဠိဖြစ်လိုက်တော့တံပယုတ်တံပယုတ်ကိုဝိပယုတ်တကိုလည်းပါဠိဖြစ်လိုက်တော့ဝိပယုတ်ပေါ့ကျမတို့ဒီစကားလုံးနှလုံးသည်တွဲရက်တည်းကြီးပဲဖြစ်ပါတယ်တံပယုတ်ကိုသိရရင်ဝိပယုတ်ကိုသိကိုသိရမယ်အဓိပ္ပာယ်ကစန့်ကျင်ဘက်ဖြစ်သွားတယ်တံပယုတ်ဆိုတာရှင်တယ်ဆိုတဲ့အဓိပ္ပာယ်ရှင်တွဲတယ်ရှင်ဆက်တယ်ဒါကျမတို့မြန်မာစကားလုံးမှာတော့ရှင်တွဲတာပေါ့ရှင်တွဲနေရင်တံပယုတ်မရှင်တွဲဘူးဆိုရင်တော့ဝိပယုတ်လွယ်လွယ်ပြောရင်ရှင်ရင်တံပယုတ်မရှင်ဝိပယုတ်အဲ့ဒီရှင်နဲ့မရှင်နဲ့ဆိုတာရှင်တွဲခြင်းကိုသုံးတဲ့အတွဲကြောင့်ရပ်ပလက်ဟာထူညက်လေးတက်ရှင်ရာကောင်အတွက်ငတ်တာရှင်ရှင်တန်တာမျိုးမဟုတ်ရှင်တွဲတယ်ရှင်ဆက်တယ်တူရှင်သွားတယ်ဟုတ်ပါလားဒီသဘောမျိုးတွဲသွားတယ်တွဲသွားတယ်ဆိုတာလေရှင်သွားတာတောင်ရှင်တွဲတယ်ဆိုတဲ့စကားလုံးကိုမြန်မာတွေကကြိုက်တာယူသုံးတော့တွဲတယ်လို့လည်းသုံးလိုက်တယ်ရှင်တွဲတယ်ဟုတ်လားသူတို့နေအောင်တွဲပြီးသွားနေတာပဲသူတို့တွဲနေတာတော်တော်ကြာပြီပေါ့ဆိုရဲတွဲသွားပါတယ်ဆိုတဲ့ကရှင်ပြီးတော့သွားတာပေါ့ရှေ့တယောက်နောက်တယောက်သွားတာမျိုးမဟုတ်ဟုတ်တယ်နော်အဲ့ဒါမျိုးလေးတွေလည်းသိရမယ်တွဲရှင်တွဲနဲ့တွဲလောင်းနဲ့လည်းမတူနော်ကလေးတွေတွဲလောင်းနဲ့ဆိုတော့နောက်ကလိုက်လာတာကိုပြောတာရှင်တွဲတာမျိုးကြတော့တူတူသွားတာမျိုးသဘောပေါက်တယ်နော်ဒါကြောင့်မြန်မာစကားလုံးကိုလေမြန်မာစာမြန်မာစကားကိုတက်ဖို့ဆိုတော့တော်တော်ယူရတယ်ဒါကြောင့်နိုင်ငံခြားသားတွေပါတယ်ကအချာအချာဘာသာစကားကိုကျမတို့သင်မယ်ဆို6လလောက်ဆိုတက်တယ်မြန်မာစကားကိုသင်ဖို့ဆိုရင်အကျမ်းမြင့်တော့ပြောတတ်မယ်ခုကျမတို့ပြောနေတဲ့ဝေါ်ဟာရာစကားလုံးကျွဲကျွဲဝေါ်ဝါပြောဖို့ဆိုသူတို့မျက်စိတောင်တော်တော်လင်းမယ်မြန်မာစကားကဝေါ်ဟာရာတွေအများကြီးသုံးတယ်တွဲတာတော့မှရိုးရိုးတွဲတာရှိတယ်ဟုတ်တယ်လားတွဲလောင်းကြတာရှိတယ်တွဲလဲဆွဲနေတာရှိတယ်မတူမျိုးစုံပွဲတယ်ထားပါစို့အခုလဲရှင်တွဲတယ်ဆိုတဲ့စကားလုံးမှာကျမတို့ကအဖျားဆုပြီးတံပြုတ်ကိုယူရှင်တယ်လို့ကြွားလိုက်ရှင်နေဆိုအသက်ရှင်တာမျိုးမဟုတ်ဘူးနော်ရှင်တွဲခြင်းရှင်ဆက်ခြင်းဝိပယုတ်ဆိုတော့မရှင်ဘူးဆိုတော့မရှင်တွဲဘူးမရှင်တွဲဘူးဆိုတဲ့အတွက်ကြောင့်အတူတူမရှိဘူးပေါ့တခြားစီပေါ့ရှင်တွဲတယ်ဆိုရအတူတူရှိတယ်ပေါ့ဟုတ်ပါလားအဲ့တော့ဒါကြောင့်ပဋ္ဌာန်းတရားတော်တွေပါတယ်ကိုကျမတို့သင်တဲ့အခါကြလို့ရှင်တံပယုတ်ဆိုတာရှိလို့ရှင်အတူတကွာရှိပြီးသားဆိုတဲ့အတွက်ကြောင့်တဟဇာတာနဲ့အတူတူပဲနော်ဒါမျိုးလေးတွေသိနေရမယ်ဒါကြောင့်ပဋ္ဌာန်း24ပစ္စည်းဆိုကျမတို့သင်ကြတယ်ပဋ္ဌာန်းတွေလည်းရွတ်ဖတ်ပူဇော်နေကြတယ်ကျမတို့ကပါဠိတော်ရဲ့အဓိပ္ပာယ်လည်းမသိဘူးနောက်တစ်ခုပဋ္ဌာန်းဆိုရင်ဟေတုပစ္စယောအာရမဏပစ္စယောစသည်တွေမှကျမတို့ကပဋ္ဌာန်းလို့အခုလိုစကားပြောနေတာအခုလိုတရားတွေမှလည်းပဋ္ဌာန်းတွေအများ